Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဧပြီလ3ရက်တောက်ကြနေညဘက် VOA စီစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းထုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးမှာပါ။ဂျာမန်ဝင်းလေရင်ကိုတွဲပက်လေရင်မှုကရွေချက်ရှိရှိနဲ့ပြက်ကြအောင်လုပ်တဲ့ဆိုတဲ့အထောက်အထားတွေထပ်မံတွေ့ရှိခဲ့တာ။မြောက်ကိုရီးယားကတာရိုပစ်ဒုံးကျည်နဲ့အနောက်ပင်လယ်ထဲကိုပစ်ကတ်ခဲ့တာ။ဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်မခွန်ညိုခင်ဗျာ
။ကောင်းပါပြီရှင်။အခုညနဲ့ဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွင်းမေးမြန်းချက်တွေထဲမှာတော့ရုရှားရှေ့ပြားဒေသမှာဗုဒ္ဓဦးနေကနစ်မြုပ်သွားခဲ့တဲ့ငါးဖန်တင်မောဘော်ကမြန်မာတင်မောသားတွေရဲ့နောက်ဆုံးရအခြေအနေတွေကိုပြောပြပေးမှဖြစ်တယ်လို့သမရဦးသိန်းစိန်ရဲ့လာဇင်ရေဒီယိုမင်ကွန်းပါဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူចောင်းသားတွေပေါ်ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့ပြောဆိုချက်တွေပေါ်မှာတော့
ចောင်းသားတွေအဲ့လိုဆန္ဒပြရတယ်ဆိုတဲ့ဟာကအစိုးရကိုမယုံတဲ့ဇီယံနေပေါ်လာတာဒီဝန်ဆိုင်တွေ့ဆုံဆွေးနွေးဆိုပြီးတော့လုပ်တယ်ကျောင်းသားတွေကိုအရေးမြူပါဘူးပါညာဆိုပြီးတော့လုပ်တယ်တင်တဲ့ဟာတွေကိုတွတ်တော်
တယ်မြမအရေးစီရေးသုံးသက်သူဥစီသူအောင်မြင့်ရဲ့ပြောပြချက်ကိုလည်းနားဆင်ကြရမှာပါအခုလိုကျောင်းသားတွေပေါ်မှာအရေးယူမှုတွေကိုနိုင်ငံရေးပါတီတွေနဲ့88မျိုးဆက်ကလည်းလစ်လျူရှုထားတယ်ဆိုတာမျိုးဝေဖန်မှုတွေထွက်ပေါ်နေတာရောဘလို့အကြောင်းတွေရှိလို့ပါလဲစားတဲ့သတင်းဆောင်ပါတွေနဲ့အတူဝပြည်နယ်ဘက်မှာတွေ့ဆုံကြမယ်တိုင်းရင်းသားလက်နက်ကင်တွေရဲ့အစည်းအဝေးအကြုံမြင်ကွင်းကိုလည်းပြောပြပေးအောင်ပါပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေရပ်ဆိုင်ပြီးအပြန်အလှန်အပြင်အီရန်အပေါ်နိုင်ငံတကာရဲ့တံခတ်ရေးယူမှုတွေချော့ချပေးမယ်အခြေခံသဘောတူညီချက်တည်းရဲ့အီရန်အစိုးရနဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားရယူနိုင်ခဲ့တဲ့အတွက်အီရန်ပြည်သူတွေဝမ်းမြောက်ပျော်ရွှင်နေကြပါတယ်သဘောတူညီမှုရယူပြီးအီရန်နိုင်ငံသားရေးဝန်ကြီးဂျေဖက်ဇာရက်တောက်ကြနေတီဟီရန်ကိုပြန်လာချိန်မှာပျော်ရွှင်နေကြတဲ့ထောက်ခံသူလူအုပ်ကသူ့ကိုကြိုဆိုခဲ့တယ်လို့တချို့ကမစ္စတာဇာရီတက်တော်ရာကျော်ရှိပါစေသမရရိုဟာနီတက်တော်ရာကျော်ရှိပါစေဆိုတဲ့ဆိုင်းဘုတ်စာသားတွေကန်ဆောင်ကြိုဆိုခဲ့ကြပါတယ်မနေ့ကဂျာလာဘရီနေ့မှာသဘောတူညီချက်ရှိကြောင်းကြေညာပြီးမှာပဲတီဟီရန်မြို့မှာယာနဲ့ချီတဲ့ပြည်သူတွေလမ်းမတွေပေါ်ထွက်ကောင်းဟုံးတွေကိုတီးပြီးနိုင်ငံတော်အလံတွေကိုဝေယမ်းပြီးအောင်ပွဲခံခဲ့ကြသလိုအီရန်နိုင်ငံအနေနဲ့နိုင်ငံတကာရဲ့ပြစ်ပယ်ခံရမှုတွေအဆုံးသတ်ပြီးဆိုတဲ့မျှော်လင့်ချက်သစ်တွေထွက်ပေါ်လာခဲ့ပါတယ်အီရန်ရဲ့ကမ္ဘာ့အင်အားကြီး6နိုင်ငံကြားဆွစ်ဇာလန်နိုင်ငံလော်ဇိမ်းမြို့မှာရှိရကြအပြင်းထန်ဆွေးနွေးမှုတွေအပြီးအခြေခံသဘောတူညီချက်ချမှတ်နိုင်ခဲ့တာပါနောက်ဆုံးအဆင့်သဘောတူညီချက်တွေကိုတော့လာမယ့်ဇွန်လ30ရက်နေ့မှာအပြစ်သက်ချမှတ်ရမှာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကို Sorry ဘယင်ဆယ်မန်ငါလဲတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုရမှာအီရန်နျူကလ িয়ার အရေးနောက်ဆုံးသဘောတူညီချက်ရရင်တော့ဒါဟာကမ္ဘာကြီးနဲ့ဒေသတွင်းလုံခြုံရေးတည်ငြိမ်ရေးတို့အတွက်ပိုအားကောင်းမှာဖို့အမျှော်လင့်ကြောင်းပြောဆိုတယ်လို့ Sorry သတင်းဌာနကဒီကနေ့မှပြောပါတယ်အစ္စရေးနဲ့ Saudi Arabia နိုင်ငံတွေအပါအဝင်ဒီအစီအစဉ်ကိုအယုံကြည်မရှိသူတွေကတော့အမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့အီရန်ရဲ့သဘောဆန္ဒအတိုင်းလိုက်လျောမှုတွေလုပ်တယ်ဆိုရင်ဒါဟာအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်အောင်ဆောင်ရွက်ပေးတာမျိုးဖြစ်လိမ့်မယ်ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ
ကင်ညာနိုင်ငံအရှေ့ပိုင်းကတက္ကသိုလ်တခုမှာဂျာရာဘရင်းနေက El Shabab စစ်သွေးကြွရဲဝင်ရောက်စီးနင်းမှုအတွင်းစစ်သွေးကြ၄ဦးအပါအဝင်လူပေါင်း148ယောက်တိဆုံးခဲ့ရပြီးတဲ့နောက်ကင်ညာပြည်သူတွေကဝမ်းနဲ့ပူဆွေးနေကြပါတယ်။အခုတိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့ El Shabab အဖွဲ့ဝင်နောက်တဦးဖြစ်တဲ့ Mohammed Mohammed Kuno ကိုဖမ်းဆီးနိုင်ရင်ဒေါ်လာ200,000စုငွေချမယ်လို့ကင်ညာအစိုးရကပြောဆိုထားပါတယ်။ Kuno ဟာအစိုးရရဲ့စောင့်ကြည့်စည်းရင်းထဲမှာရှိနေသူဖြစ်ပြီးကင်ညာနိုင်ငံကိုစန့်ကျင်ဖို့ပြပအလှူရှာမှုတွေအတွက်ဦးဆောင်တာဝန်ယူထားသူအဖြစ် Kuno ကိုတန်လျာရှိနေတာပါ။သူကိုကမာဒါဟီယတာမမဟုတ်ဒူဒေနာလို့လည်းလူသိများပါတယ်ဂျာရာပရင်းနေညပိုင်းကဂရာစီယာတက်ကတော်ဝင်းထဲကိုတက်ခတ်သူတွေဝင်ရောက်ပြီးတနတ်နဲ့ပြစ်ခတ်ခဲ့တဲ့ဖြစ်ရက်နဲ့ဆက်ဆက်လို့ဂူနိုကိုအလို့ရှိနေတာပါမနေ့ကဖြစ်ရက်အတွင်းကြောင်းဝင်းကိုဝင်စီထားတဲ့စစ်သွေးကြွရင်းနဲ့အစိုးရတပ်ဖွဲ့တွေအကြာ15နာရီကြာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးကျောင်းသား900ကျော်ကိုကယ်တင်နိုင်ခဲ့ပါတယ်ခုလိုတိုက်ခိုက်တာဟာသူတို့အဖွဲ့အခြေစိုက်တဲ့အိမ်နေချင်းဆိုမာလီယာနိုင်ငံအတွင်းအကြမ်းဖက်နိုင်ငံရေးလှုပ်ရှားမှုတွေမှာကင်ညာကစစ်ရေးအရပါဝင်ကူညီနေတဲ့အတွက်ဖြစ်တယ်လို့ Islamic စစ်သွေးကြွအဖွဲ့ El Shabab ကပြောပါတယ်ဆိုမာလီယာသမ္မတဟူဆန်ရှိခ်မိုဟာမက်ကတော့နိုင်ငံသားလုံခြုံရေးဆိုင်ရာပူပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့တောင်းဆိုလိုက်တယ်လို့အခုတိုက်ခိုက်မှုဟာလူသားမဆန်တဲ့ရစက်ကြံကြုံမှုလို့ပြောဆိုလိုက်ပါတယ်အခုတိုက်ခိုက်မှုဟာ El Shabab တပုံတွေရဲ့ဒေသရင်းချိန်ချောင်းမှုတွေကိုအမြင့်ဖြတ်နိုင်နေဖို့လိုအပ်နေပြီဆိုတာကိုပြသတာပဲလို့ပဲဆိုမာလီယာသမ္မတကဒီကနေ့ပြောဆိုသွားပါတယ်
ပြီးခဲ့တဲ့လကလူပေါင်း150တိဆုံးခဲ့တဲ့ပြင်သစ်နိုင်ငံ Alps တောင်တန်းပေါ်ပြတ်ကျခဲ့တဲ့ German Wings လေယာဉ်ကိုတွဲပက်လေယာဉ်မှုကရွေချက်ရှိရှိပြတ်ကျအောင်လုံဆောင်ခဲ့တယ်ဆိုတဲ့ယူဆချက်ဟာမနေ့ကရှာတွေ့လိုက်တဲ့ဒုတိယမှတ်တမ်းတင်ဆက် Black Box ကရတဲ့အချက်လက်တွေကပိုးပြီးခိုင်မာသွားစေတယ်လို့ပြင်သစ်စုံစမ်းစစ်ဆေးမှုတွေကပြောလိုက်ပါတယ်တွဲပက်လေယာဉ်မှု Andreas လူဘစ်ကတခြားလေယာဉ်မှုအပြင်းပဲရောက်နေတော့ခေါင်းခံတကားပိတ်လိုက်ပြီးလေယာဉ်ကိုအလိုလျောက်မောင်းနေတဲ့စနစ်ကိုပြောင်းလိုက်ပြီးတဲ့နောက်အမြန်နှုံးကိုတင်းပြီးလေယာဉ်ကိုအောက်ဖက်ထိုးဆင်းလိုက်တာကိုမှတ်တမ်းတင်ဆက်အရာတွေ့ရတယ်လို့စုံစမ်းစစ်ဆေးမှုတွေကဒီကနေ့တောက်ကြနေမှာပြောပါရယ်ဒီဆက်ထဲမှာလေယာဉ်ရဲ့ဆက်ပစ္စည်းအစိပိုင်းအလုံးနီးပါးကိုမှတ်တမ်းတင်ထားတာဖြစ်ပြီးလေယာဉ်ပြတ်ကျတဲ့အချိန်ပိုင်းကအကြောင်းရင်းသက်လွန်စားတွေကိုတွေ့ရတယ်လို့ဆိုပါရယ်ခင်ဗျာ
ကနေဒါနိုင်ငံတဝမ်းလှောက်ရှားလာတဲ့ပြည်တစားလုပ်ငန်းတစ်ခုထဲမှာအမျိုးသမီး900ကျော်ကိုအသုံးချခဲ့တာနဲ့ပတ်သက်ပြီးအာရှမှာအခြေစိုက်ဖွဲ့စည်းတဲ့ Yasbook Gain တစ်ခုကအဖွဲ့ဝင်9ဦးကိုကနေဒါအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ပြည်တစားလုပ်ငန်းမှာအသုံးချဖို့ဒီအမျိုးသမီးတွေကိုကနေဒါနိုင်ငံနဲ့ခိုးသွင်းလာမှုနဲ့ဆက်နွယ်တဲ့အမှုတွေနဲ့အသက်46နှစ်အရွယ်ဒီကန်ချန်နဲ့အသက်32နှစ်အရွယ်ယုံလီတို့ကိုကနေဒါနိုင်ငံမွန်ထရီယယ်တရားရုံးမှာမနေ့ကယုံထုတ်ခဲ့ပါတယ်အမျိုးသမီးတွေဟာအများစုကိုရီးယားနဲ့တရုတ်နိုင်ငံတို့ကဖြစ်ကြပြီးသူတို့ဟာကနေဒါနိုင်ငံထဲတရားမဝင်ဝင်ရောက်နိုင်ဖို့အဲ့ဒီရဇဝဂိုင်းစီကနေအကူအညီတွေရရှိခဲ့တာလို့ကနေဒါရဲ့တပ်ဖွဲ့ကပြောပါရတယ်။အဲ့ဒီအပြင်တော့လူမြောက်နေဆက်အသက်20အရွယ်မှာရှိတဲ့ Melanin William Johnson ကိုကနေဒါအာဏာပိုင်တွေကရှာဖွေနေတုန်းရှိပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချောင်းညဘက်သတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံလုံခြုံရေးဌာနအကြီးအကဲဟောင်းကိုလက်ဆမှုရာထူးအာဏာအလွဲသုံးစားပြုမှုနိုင်ငံတော်လွှတ်ရွေးချက်ပေါက်ကြားမှုတွေနဲ့အရေးယူလိုက်တယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်။ဒါဟာဆယ်စုနှစ်အတွင်းရာထူးအကြီးဆုံးအာဏာပိုင်တစ်ယောက်ကိုအရေးယူလိုက်တာလည်းဖြစ်ပါရယ်။အသက်82နှစ်အရွယ်ဇူယွန်ခန်ဟာတရုတ်ရေနံကုမ္ပဏီတစ်ခုဖြစ်တဲ့ CNPC အကြီးအကဲဟောင်းလည်းဖြစ်ပြီးတရုတ်နိုင်ငံရဲ့အဆင့်အမြင့်ဆုံးအာဏာပိုင်အဖွဲ့ Politburo အဖွဲ့ဝင်ဖြစ်လာတဲ့အထိရာထူးတက်လာစဉ်အချိန်တော်တွင်မှသူဟာအာဏာနဲ့ငွေကြေးစုဆောင်းချမ်းသာကျွေးဝလာခဲ့တာပါ။တကယ်လို့သူ့ရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးကအနေနဲ့ပြစ်ရှိချောင်းဆုံးဖြတ်ချက်ချမယ်ဆိုရင်တော့သူဟာတေရန်ဒါမှမဟုတ်ထောင်တန်းတသက်တကျွန်းပြစ်ဒဏ်ချမှတ်ခံနိုင်ပွဲရှိပါရယ်ခင်ဗျာ
။မြောက်ကိုရီးယားဖက်ကတာတိုပြစ်တုံးလနဲ့နဲ့အနောက်ပင်လယ်ထက်ကိုလေ့ကျင့်ပြစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားစစ်ဖက်ကပြောပါရယ်။ဒါဟာအမေရိကန်တောင်ကိုရီးယားပူရဲစီရေးလေ့ကျင့်မှုကိုမြောက်ကိုရီးယားဖက်ကစိတ်ဆိုးသောတာထွက်ကြောင်းပြတ်သားလိုက်တာလည်းဖြစ်ပါရယ်။မြောက်ကိုရီးယားမျိုးတော်ပျုံယမ်းမြောက်ဖက်ကနေပြစ်လိုက်တဲ့ဒီတုံးကြီးဟာ89မိုင်အကွာအဝေးလောက်ထိသွားခဲ့ပြီးပင်လယ်ထက်ကျရောက်ပေါက်ကွဲခဲ့တယ်လို့တောင်ကိုရီးယားစစ်ဦးစီးအဖွဲ့အကြီးအကဲရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။နောက်ထပ်၃ဘတ်ကြာမယ့်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ Fall Eagle စီရေးလေ့ကျင့်မှုကိုမြောက်ကိုရီးယားဖက်ကတုံ့ပြန်ပုံရကြောင်းကြေညာချက်မှာဖော်ပြထားပြီးဒီပူတွဲစီရေးလေ့ကျင့်မှုစကရေကမြောက်ကိုရီးယားဖက်ကအခုလိုတုံ့ပြန်ပြစ်ခတ်ဆက်တမ်းမှုတွေလုပ်နေတာပါဒီလေ့ကျင့်မှုကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေပုံမှန်ဖြစ်ပေါ်လေ့ရှိပြီး1950လောက်ကလေးကဒီနိုင်ငံကြားငြိမ်းချမ်းရေးသဘောတူညီချက်အစားအပြစ်ရစဲထားတာရာဖြစ်ပါတယ်ဒီစီရေးလေ့ကျင့်မှုနဲ့ပတ်သက်လို့ဒါဟာသူ့နိုင်ငံကိုတိုင်းပိုက်ဖို့ကြိုးတင်ပြင်ဆင်တာဖြစ်တယ်လို့မြောက်ကိုရီးယားဖက်ကပြောဆိုထားပြီးအမေရိကန်နဲ့တောင်ကိုရီးယားဖက်ကတော့ဒါဟာခုခံကာကွယ်ဖို့အတွက်သာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ
်အင်ဒိုနီးရှားနဲ့ထိုင်းငါးဖမ်းလုပ်ငန်းတွေမှာမြန်မာအမျိုးစုအများစုပါဝင်တဲ့နိုင်ငံသားအလို့သမားတွေကိုကြေကျွနေလို့ပြည်မှုခိုင်းစရာတွေရှိနေတဲ့အကြောင်း EP သတင်းဌာနကပြီးခဲ့တဲ့သတင်းပတ်ကစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကလူသူအယောက်ပေါက်နေတဲ့ကျွန်းငယ်တစ်ခုပေါ်မှာရှိနေတဲ့နိုင်ငံသား၅ဖမ်းအလို့သမားတွေကိုနေရက်ပြန်ပို့နိုင်ဖို့အင်ဒိုနီးရှားအစိုးရကဒီကနေ့တောက်ကြနေမှာစတင်လှုပ်ဆောင်လိုက်ပါတယ်ခင်ဗျာ
ဟုတ်တယ်နေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ညင်ညာပေးသွားတာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ဗိုလ်ရူးနေကရုရှားနိုင်ငံအရှေ့ပြားဒေသမှာတိတ်မောက်သွားခဲ့တဲ့ငါးဖမ်းသင်္ဘောပေါ်မှာလိုက်ပါသွားခဲ့တဲ့မြန်မာသင်္ဘောသား42ယောက်ထဲက22ယောက်ကိုကယ်တင်ထားနိုင်ခဲ့ပြီဖြစ်ပါတယ်ကျန်တဲ့သင်္ဘောသား20ယောက်ရဲ့အခြေအနေကိုတော့အသေးစိတ်မသိရသေးပါဘူးသတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ငါဖန်တင်မော်ဒန်နီဗော့စတော့ဟာရုရှားနိုင်ငံအရှေ့ပြားဒေသကန်ချက်ကကျွန်းဆွယ်အနီးကရေခဲမတက်အေးမြပြီးလှိုင်းထန်နေတဲ့အိုခိုစ်ပင်လယ်ပြင်မှာဗုဒ္ဓဦးနေကတိမ်မောက်ခဲ့တာဖြစ်ပါတယ်ဒီတင်မောပေါ်မှာတင်မောသားစုစုပေါင်း132ဦးလိုက်ပါခဲ့ပြီးဒီအထဲမှာမြန်မာတင်မောသား42ဦးပါဝင်ခဲ့တာဖြစ်ပါတယ်နောက်ဆုံးရရှိတဲ့သတင်းအရဆိုရင်မြန်မာတင်မောသားတွေထဲက22ဦးကိုကယ်တင်ထားပြီးဖြစ်တယ်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်မှုဦးအောင်ကြုံဘိုးကပြောပါတယ်
နေ့မနေ့နောက်ဆုံးသိရတဲ့သတင်းရရုရှားဒီ emergency ministry ပေါ့နော်ရေဘော်ဖိစိကမီဌာနနဲ့ဆက်သွယ်ပြီးတော့သိရတဲ့နောက်ဆုံးသတင်းအရ22ယောက်တက်ရှင်ပါတယ်ကယ်ဆယ်ထားတယ်
လောလောဆယ်တင်းမောပေါ်လိုက်ပါသူတွေနဲ့63ဦးကိုကယ်ဆယ်ထားပြီးတည်ဆုံးသူ56ဦးနဲ့ပျောက်ဆုံးသူ73ဦးရှိပေမဲ့မြန်မာဗန်နှစ်ယောက်ပျောက်ဆုံးတယ်တည်ဆုံးတယ်ဆိုတာတော့တိတိကျကျမသိရသေးဘူးလို့လည်းဦးအောင်ကျော်မိုးကပြောပါတယ
်တင်းမောကအနည်းဆုံးစိတ်ကမ်းမျိုးအခုမောင်းလာခုမောင်းလာလေအဲ့ဒီဟာကလည်းပင်လေပင်အခြေအနေမှာတော်တော်လေးရောက်တာပေါ့နော်။အော်ဒီဘက်ကိုရောက်ဖို့ကလေကြီးပြီးလိုင်းဆန်နေတော့မန်နီကျူးစီလောက်မှရောက်မယ်လို့မျှော်လင့်ပါတယ်။အဲ့တော့ဒီ identification လုပ်ဖို့ကလောလောဆယ်တိတ်မလွယ်သေးပါဘူး။အဲ့ဒီဆုံးတဲ့အနောက်ကတော့မြန်မာပင်ကြီးရောက်လာပြပင်ကြီးယူသေးမယ်လို့ရှာပင်ရောက်တာပြောဖို့မလွယ်သေးပါဘူးလေ။ဒါကမ်းမရောက်မှပြောလို့အဲ့တော့ဟိုမြန်မာတွေက22ရောက်အသေရှင်နေဆိုတော့ confirm ဖြစ်တယ်။သို့တော်လည်းကြောက်ဆုံးပင်ကြီးရောက်လာတွေ့တဲ့ dead body ပင်ကြီးရောက်ဆိုတော့ပြောလို့မရသေးပါဘူး။
တင်မောမောက်တန်နဲ့ပတ်သက်လို့ဝင်းပိုတင်လို့ဖြစ်နိုင်ကြောင်းနဲ့ပင်လယ်ပြင်ကရေခဲတုံးတစ်ခုခုနဲ့တိုက်မိတာဖြစ်နိုင်ကြောင်းခံမှန်းချက်တွေရှိပေမဲ့တိတိကျကျထုတ်ပြန်တာတော့မရှိသေးဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနတင်မောသားဌာနခွဲကညွှန်ကြားမှုဦးတိုးမြင့်ကတော့နင်းမြုပ်တဲ့အထဲမှာပါဝင်တဲ့တင်မောသားစီးရင်ကိုစီစစ်ပြီးနိနာကြီးရရှိဖို့အတွက်ကြိုးစားနေကြောင်းပြောပါတယ်
ရတဲ့ကောင်ရှိပေါ့နိုင်ငံသားရေးကောင်ရှိပြီကျွန်တော်စာပို့ထားကျွန်တော်တို့တင်မလာဆိုရင် CDC နံပါတ်လေးတွေဖော်ပြပေးပါဒါမှမဟုတ် password နံပါတ်လေးဖော်ပြပေးပါဒီမှာကျွန်တော်စည်ရင်းတွေမှာအဲ့လူတွေတမ်းစာချင်းလို့ဆိုအခုရုရှားစည်ရင်းရတဲ့ခါကျတော့ရုရှားစည်ရင်း data pack ပဲပါတယ်နောက်ရုရှားဆက်ဆုံးလို့ရနေဆိုကျွန်တော်လည်းဟိုစစ်လို့မရဘူးဒါပေမဲ့ကျွန်တော် data pack ဒီမှာလည်းရှိနေပါတယ်ကျွန်တော်ဌာနကထွက်တဲ့ကုမ္ပဏီကုမ္ပဏီက60ခုဆိုတော့ကျွန်တော်တို့က through ကိုတောင်းယူပေးလို့ရတယ်ဟိုကျွန်တော်တို့ကအဲ့ကုမ္ပဏီကိုဆက်ဆေးပြီးတော့လေဒါပေမဲ့ကျွန်တော်တို့ကမှတ်ဖို့တင်ထားတဲ့ကုမ္ပဏီကမထွက်ဘူးဆိုတော့ကျွန်တော်တို့က
မြန်မာနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနမှာမှတ်ပုံတင်မထားရင်နိုင်ငံတကာအလုသမာသမဂ္ဂကတဆင့်နိနာကြီးရရှိဖို့အတွက်ဆောင်ရွက်ဖို့ရှိနေကြောင်းလည်းပြောပါတယ်။တင်မောပေါ်မှာလိုက်ပါသွားသူ132ဦးအနက်မှာရုရှားနိုင်ငံသား88ဦးမြန်မာနိုင်ငံသား42ဦးဗီနတူနိုင်ငံသား5ဦးလတ်ဗီးယားနိုင်ငံသား3ဦးနဲ့ယူကရိန်းနိုင်ငံသား4ဦးတို့ပါဝင်တာဖြစ်ပါတယ်။ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အင်တာနက်စာမျက်နှာမှာတော့လိုက်ပါသွားတဲ့မြန်မာနိုင်ငံသားတွေရဲ့အမည်အစင်းတွေကိုဖော်ပြထားသလိုမြန်မာငါးဖမ်းလူသားတွေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းနိုင်ဖို့အတွက်လည်းဖုန်းနံပါတ်တွေကိုဖော်ပြထားပါတယ်
အခုနှစ်မြုပ်သွားခဲ့တဲ့ရုရှားတင်မောပေါ်မှာပါဝင်တဲ့မြန်မာတင်မောသား42ဦးရဲ့စီရင်ပြေဆုံးကိုရုရှားနိုင်ငံမြန်မာတန်ယုံ website စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီထဲကမှအသက်ရှင်ရဲ့ကယ်ဆယ်ရရှိထားတဲ့မြန်မာတင်မောသားတွေဘသူပဲဝါဆိုတာကိုလည်းအသေးစိတ်ဖော်ပြထားပါတယ်ရှင်။အခုဆက်ပြီးနားဆင်ရမှာကတော့မေလဇတ်မှာကျင်းပမဲ့တိုင်ရင်သားညီလာခံအကြိုမြင်ကွင်းဖြစ်ပါတယ်။UWSA ဝတ်ပြည်သွေးစည်းညီညွတ်ရေးတက်မတော်ဌာနချုပ်ရှိရာပန်ဆန်းမှာလာမယ့်မေလဇန်တဲ့တိုင်ရင်သားညီလာခံတရက်ကျင်းပဖို့ပြင်ဆင်နေကြပါတယ်။တိုင်ရင်သားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတို့ကြားတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြီးခဲ့တဲ့ရက်ပိုင်းတွင်အခြေခံသဘောတူခဲ့ပြီးတဲ့နောက်တိုင်ရင်သားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအသေးစိတ်ကို UWSA မှာလုံမဲ့ညီလာခံမှာညှိနှိုင်းသွားဖို့ရှိနေတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
အစိုးရတပ်တွေနဲ့တနိုင်ငံလုံးအတိုင်းအတာအရအပြစ်ခတ်ရယ်ဆင်းနိုင်ရေးအပိသက်လက်မှတ်မရေးထိုးခင်မှာတိုင်းသားလက်နက်ကင်တပ်ဖွဲ့တွေတီးသန့်ဆွေးနွေးကြမဲ့တိုင်းသားညီလာခံတရက်ကိုလာမယ့်မေလ၁ရက်ကနေ၃ရက်နေ့ထိ UWSA ဌာနချုပ်ရှိရာရှမ်းပြည်နယ်ပန်ဆန်းမှာကျင်းပသွားဖို့ပြင်ဆင်နေကြောင်း UWSA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်က VOA ကိုပြောပါတယ
်။ဒီပန်ဆန်းမှာဆွေးနွေးမဲ့ကိစ္စကအများဆုံးအပြစ်ခတ်ရယ်ဆင်းရေးဖြစ်ပေါ်လာနိုင်အောင်လို့နိုင်ငံရေးကိစ္စဆွေးနွေးဖို့ဖြစ်တယ်။အချိန်ကတော့မေလ၁ရက်နေ့မှာဖြစ်တယ်။၁ရက်နေ့ရဲ့၃ရက်၁ရက်နေ့ရဲ့၃ရက်ပေါ့
။ဒါ
ဒီလိုဖြစ်တယ်။ဒါပေမဲ့အခုသတင်းထွက်နေတာကတကြံပြီးလို့ရှိရင်တိုင်းရင်းသားအဖွဲ့တွေခေါင်းဆောင်တွေကဟိုတောင်ပိုင်းမှာတနေရာမှာသူတို့ဆွေးနွေးကြမယ်လို့သုံးသပ်ကြမယ်လို့သတင်းကလည်းရှိတယ်။ဒါကြောင့်မို့ဒီကိစ္စကဆက်ပြီးတော့ဘယ်လိုဆောင်ရွက်ရမလဲဆိုတော့ဒါညှိနှိုင်းမှုလိုပါသေးတယ
်။ဥရောပမြင့်ပြောဆိုသွားတဲ့ကြိုတင်ဆွေးနွေးပွဲလုပ်သွားမယ်ဆိုတဲ့တောင်ပိုင်းဒေသဆိုတာကတော့ KNU ထိန်းချုပ်နေမြေတွေကနေရာတစ်ခုခုဖြစ်နိုင်ကြောင်းအခြားတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကခံမှန်းနေပါတယ်။ပန်ဆန်းမှာလုပ်မယ်ဆိုတဲ့တိုင်းရင်းသားညီလာခံဟာတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရယ်စေးရေးစာချုပ်အောင်အောင်မြင်မြင်နဲ့အမြန်ဆုံးချုပ်ဆိုလက်မှတ်ရေးထိုးနိုင်ဖို့ရည်ရွယ်တာဖြစ်ပြီးအစိုးရဘက်ကတော့အစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့ကိုကန် MMDA တပ်ဖွဲ့နဲ့တောင်အောင်ပလောင် TNLA တပ်ဖွဲ့တွေကိုအဲ့ဒီညီလာခံမှာလာတက်စေခြင်းမို့မရကြောင်း ဦးအောင်မြင့်ကရှင်းပြပါတယ်
။ဟောညညာရေးဆောင်ရွက်ဖို့ဟာက UPWC နဲ့ NCCT တို့ဆွေးနွေးတာဆိုလို့ရှိရင်တနည်းကြော်ပြီးနည်းနည်းလေးကြံ့ကြာနေတယ်။ဒီတော့မြန်မြန်လေးပြီးအောင်တွန်းအားလေးလည်းဖြစ်အောင်ဒီဆွေးနွေးပွဲတစ်ခုတော့ဝါအနေနဲ့ခေါ်ယူပြီးတော့ကျင်းပပေးနိုင်ဖို့ပေါ့။ဒီလိုဆိုလို့ရှိရင်ပို့ပြီးတော့တင့်တော်မလား။
ဟုတ်
နောက်ဆုံးတော့လည်းကဲဒါဆိုရင်လည်းကောင်းပါတယ်ဗျာဝါဖွဲ့စည်းအနေနဲ့ဒီကိစ္စကိုတာဝန်ယူပေးပါမယ်သူတို့ကလည်းဝါဖွဲ့စည်းပန်ဆာမှာလာလုပ်မယ်ဆိုလို့ရှင်ပေါ့ဟိုအားလုံးလုံညုံရေးသွားလာရေးနေထိုင်မှုအားလုံးဖွဲ့စည်းရနေတော့ဝါဖွဲ့စည်းရနေပြီးတော့တာဝန်ယူပေးပါဆိုပြီးတော့ဒီလိုဆွေးနွေးတော့နောက်ဆုံးညကျွန်တော်တို့လည်းသဘောတူလိုက်တယ်သဘောတူပြီးတော့ဒီကိစ္စကိုလည်းဟိုပါတော့အစိုးရဘက်ကလည်းတွန်လွန်ခဲ့တဲ့ဟိုလက်ကုံ26.8လောက်ပေါ့သူသိန်းစော်နဲ့လည်းသွားတွေ့ပြီးတော့ဒီကိစ္စလေးဒီလိုရှိတယ်တိုင်းသားတွေဖွဲ့စည်းရလဲဒီလိုပြောတာရှိတယ်ဆွေးနွေးခဲ့တာလည်းရှိတယ်ဒါကြောင့်မို့ကျွန်တော်တို့ကသဘောတူလက်ခံလိုက်တယ်ဦးသိန်းစော်ရဲ့ပြောကြားချက်ပြန်ပြောကြားချက်ကတော့လက်ခံနိုင်တယ်ဒါပေမဲ့ကိုကန့်တို့ဘာလို့ပါလာလို့ရှင်တော့မကောင်းဘူးပေါ့ဒီသဘောပ
ါဒါပေမဲ့သူတို့ကိုဖိတ်ကြားလိုက်ရင်တော့အဲ့ဒီညီလာခံကိုတက်ရောက်မယ်လို့ကိုကန့်နဲ့တောင်းပလောင် TNL တပ်ဖွဲ့ကပြောပါတယ် TNL တပ်ဖွဲ့ပြောခွင့်ရသူတာဖုံးကျော်ကအခုလိုပြောပါတယ
်ကြားလာတာကတော့ဒီဝါကိုလည်းစီးယုံလို့တော့ဝါမှလည်းလုံမယ်NCCD မှာတော့ဆွေးနွေးနေလို့တော့ကျွန်တော်သိတယ် NCCD ဒီမနေ့နဲ့ဒီနေ့ရန်ကုန်မှာဆွေးနွေးရတယ်အဲ့ဒီမှာဆိုပြီးကြားလို့သူတို့ဖိတ်တယ်ဆိုရင်တော့ဖိတ်တယ်ဆိုရင်တော့ကျွန်တော်ပတ်သက်ရမှာပဲဟုတ်ကဲ
့ UWSA နေမြေထဲမှာလက်နက်ကန်တိုင်းသားညီလာခံတရက်လွတ်ဖို့ပြီးခဲ့တဲ့2014ခုနှစ်ကတည်းက UWSA အဖွဲ့ကစဉ်းစားနေတယ်လို့ KIO ဒီ KIO အဖွဲ့နေတယ်လို့ KIO အဖွဲ့ဘက်ကလည်းအကြံပြုခဲ့တာရှိပါတယ်ဒီလိုတိုင်းသားညီလာခံတရက်ဖြစ်လာဖို့အကျိုးညှိနှိုင်းဆွေးနွေးပွဲတွေကို2014ခုနှစ်ထဲမှာကချင်လိုက်စာနဲ့ကရင်ပြည်နယ်တွင်မှာကျင်းပခဲ့တာရှိကြောင်းသိရပါတယ်ခင်ဗျာ
တော်ရှိမှာပြတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးရေးအတွက်သဘောတူညီချက်မူကြမ်းတရက်ကိုအစိုးရနဲ့တိုင်းသားကုန်စည်တွေကြားမှာလက်မှတ်ထိုးခဲ့ပါပြီတနင်္ဂနွေလုံးကတိုင်းသားခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကြားမှာနိုင်ငံရေးဆွေးနွေးပွဲတရက်ဖြစ်လာဖို့အတွက်လမ်းပွင့်သွားခဲ့ပြီလို့အာဏာပိုင်ဘက်ကသုံးနှုန်းပါတယ်အခုဒီရထားတဲ့သဘောတူညီချက်မူကြမ်းဟာဆိုရင်နိုင်ငံရေးအတွက်နောက်ထပ်အဆင့်တွေထွက်ပေါ်လာဖို့အခြေခံကောင်းဖြစ်ပါရဲ့လားခိုင်ခန့်မှုရောရှိပါရဲ့လားဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမိလူရဲသရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလူရာမိမိလူရာတွေကို VOE ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမိကြမယ်သရရှင်တွေကိုကြိုဆိုပါတယ်။
ဖျော်ရအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းတွေကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုသမရဦးသိန်းစိန်ရဲ့လာစဉ်ရေဒီယိုမင်ကွန်နဲ့အတူဒီပေါ်မှာသုံးသက်ချက်တချို့ကိုလည်းပြောပြပေးသွားပါမယ်။သမရဦးသိန်းစိန်ကသူ့ရဲ့သမရတတန်၄နှစ်တာကာလအတွင်းမှာနိုင်ငံရေးမှာပြည်သူလူထုပါဝင်ခွင့်ရခြင်းဟာနိုင်ငံရေးဖြစ်ထွန်းမှုတစ်ခုပဲဖြစ်တယ်လို့ဒီကနေ့ရေဒီယိုမင်ကွန်ထဲမှာထည့်သွင်းပြောကြားသွားပါတယ်။ဒီမိုကရေစီကျင့်စဉ်တွေအရလွတ်လပ်စွာလှုပ်ရှားမှုဆောင်ရွက်မှုကိုအတိမတ်ပြုသလိုတည်ဆဲဥပဒေတွေနဲ့စီမြင်စည်းကမ်းတွေကိုလေးစားလိုက်နာဖို့အကြောင်းကိုလည်းပြောကြားခဲ့ပါတယ်။ဒီမိုကရေစီပညာရေးတောင်းဆိုဆန္ဒပြနေကြတဲ့ကျောင်းသားတပိတ်ဖြိုခွဲမှုပေါ်မှာဝေဖန်မှုတွေရှိနေတဲ့အချိန်သမရဦးသိန်းစိန်ရဲ့ရေဒီယိုမင်ကွန်ဟာပဂရိနိုင်ငံရေးဖြစ်စဉ်နဲ့ကွဲလွဲနေတယ်လို့တချို့ကတော့ဝေဖန်ပြောဆိုနေကြပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။သမရတတန်၄နှစ်ရှိပြီဖြစ်တဲ့သမရဦးသိန်းစိန်ကဒီကနေ့ပြောကြားခဲ့တဲ့ရေဒီယိုမင်ကွန်မှာလွန်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်ပြည်သူလူထုတွေအနေနဲ့နိုင်ငံရေးမှာထက်ထဲဝင်ဝင်ပါဝင်နိုင်တဲ့အထိနိုင်ငံရေးဖြစ်ထွန်းမှုဖြစ်စဉ်တွေရှိခဲ့တယ်လို့ခုလိုပြောဆိုသွားပါတယ်
။အထက်ကကြားတဲ့ဖြစ်ထွန်းမှုကတော့ပြည်သူလူထုအနေနဲ့နိုင်ငံရေးမှာပါဝင်ခွင့်ရခြင်းဆိုတဲ့ပဂရိအခြေအနေပဲဖြစ်ပါတယ်။ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်ကျွန်တော်တို့အားလုံး ဘိုင်းဝန်ကျူးကပ်မှုတွေနဲ့တိစောက်ခဲ့ရတယ်ဆိုတာကလည်းငင်းဆိုလို့မရတဲ့အချက်ဖြစ်ပါတယ
်မြမနိုင်ငံရေးတုံသက်သူဒေါက်တာရန်မျိုးသိန်းကတော့သမရာကြီးအနေနဲ့သူ့ရဲ့တက်တန်းတက်လျှောက်မှာကောင်းမွန်တဲ့အစိုးရတန်ရှင်းတဲ့အစိုးရဖြစ်အောင်လှုပ်ဆောင်မယ်လို့ကြွေးကြော်ခဲ့ပေမဲ့လက်တွေ့မှာလှုပ်ဆောင်နိုင်ခြင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်
နိုင်ငံရေးအပေါ်မှာစိတ်ဝင်စားမှုနိုင်ငံရေးအပေါ်မှာပူးပေါင်းဆောင်ရွက်နိုင်မှုနိုင်ငံရေးကိုဖြစ်ဖြစ်ရွရွဝင်ရောက်ဆောင်ရွက်နိုင်မှုအပိုင်းတွေမှာအကန့်အသတ်တွေအတားအဆီးတွေပိတ်ပင်မှုတွေဟာဒီနေ့ဒီချိန်ဒီရှိနေသေးတယ်လို့ကျွန်တော်ကမြင်ပါ
လက်တလုံးမှာတော့လက်နက်ကင်ပရိပခတွေနဲ့ပတ်သက်ပြီးတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခတ်မှုရစဲရေးစာချုပ်ကိုလက်မှတ်ထိုးနိုင်ဖို့အတွက်စာချုပ်ပါအချက်လက်အားလုံးကိုသဘောတူညီမှုရရှိသွားပြီလို့တမရာကြီးကမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဦးဆိုင်လင့်ကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအောင်မြင်မှုရရှိခဲ့တယ်ဆိုပေမဲ့ဒီအောင်မြင်မှုဟာအပြီးသက်အောင်မြင်မှုမဟုတ်သေးကြောင်းလက်နက်ကင်ပရိပခချုပ်နှိမ့်မှုအတွက်ပထမခြေလှမ်းစနိုင်ခဲ့တာသာဖြစ်ကြောင်းနောက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးမှုတွေလှုပ်ဆောင်ပေးနိုင်မှသာကြံရှိနေတဲ့သမရတက်တန်အတွင်မှာအောင်မြင်မှုတွေရရှိနိုင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်
တိုင်းသားတွေလိုချင်နေတဲ့အစ်မနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးနဲ့အဲ့ဒါနဲ့တဆက်တဆက်တဲ့ကျွဲကူးရီပါပါလာတဲ့သူတို့စာပေရင်ကျေမှုဆိုင်ရာလွတ်လပ်ခွင့်တွေကတော့ပါတစ်ခုမှတိတိမိမိလှုပ်ပေးနိုင်တာမျိုးမတွေ့ရသေးပါဘူ
းအမျိုးသားပညာရေးဥပဒေပြင်ဆင်မှုမှာဆန္ဒပြခဲ့တဲ့ចောင်းသားတွေနဲ့ပတ်သက်ပြီးသမရကဒီဖြစ်စဉ်ကိုသင်ခန်းစာယူတင်ကြောင်းဒီမိုကရေစီကျင့်စဉ်တရက်ဖြစ်တဲ့တီးခန့်နိုင်စွမ်းရှိခြင်းကိုအနေဝေးခဲ့တဲ့အကျိုးဆက်တွေပဲဖြစ်တယ်လို့ပြောဆိုထားပါတယ်ဒီမိုကရေစီကျင့်စဉ်တရက်ဖြစ်တဲ့မတူကွဲပြားချက်တွေအပေါ်တိခန့်ရမယ်ဆိုတဲ့မူကိုဆိုလိုခြင်းဖြစ်ပုံရပါတယ်။ဒီလိုပြောဆိုတာနဲ့ပတ်သက်ပြီးနိုင်ငံရေးစီရေးလေလာတုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကခုလိုပြောဆိုလိုက်ပါတယ်။
ကျောင်းသားတွေအဲ့လိုဆန္ဒပြရတယ်ဆိုတဲ့ဟာကဘယ်ကနေပေါ်လာလဲဆိုတော့အစိုးရကိုမယုံတဲ့ဇီကနေပေါ်လာတာ။လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုပြီးတော့လုပ်တယ်။ကျောင်းသားတွေကိုအရေးမယူပါဘူးဘာညာဆိုပြီးတော့လုပ်တယ်။တင်တဲ့ဟာတွေကိုလွှတ်တော်ထဲမှာတင်မယ်ဆိုပြီးတော့လုပ်တယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်တွေကိုပညာရေးဝန်ကြီးဌာနရောပြည်ထောင်ဝန်ကြီးဌာနရောအကုန်လုံးဆွေးရဖွဲ့ကချိုးဖောက်ပလိုက်တာပဲ
၄နှစ်တာတမရတတန်အတွင်းတမရကြီးအနေနဲ့နိုင်ငံရေးနယ်ပယ်မှာထက်နိုင်ငံတကာဆက်ဆံရေးနယ်ပယ်တွေမှာသာအောင်မြင်ခဲ့တယ်လို့မြမနိုင်ငံရေးတုံသက်သူဒေါက်တာရန်မျိုးသိန်းကပြောဆိုထားပါတယ်လက်ရှိပြည်သူလူထုတွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားအခွင့်အရေးတွေကိုအပြည့်အဝရရှိခြင်းမရှိသေးဘူးလို့ဒေါက်တာရန်မျိုးသိန်းကခုလိုပြောဆိုလိုက်တာပါ
နိုင်ငံသားဆက်ဆံရေးနယ်ပယ်မှာဥပဒေစိုးရအင်မတန်မှအောင်မြင်တယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့အောက်ခြေမြမပြည်သူလူထုတရလုံးဟာစင်းရဲမွေးတည်မှုနှုံနယ်မှာအကြီးအကျယ်နစ်နေသေးပါပဲနိုင်ငံရေးရာအခွင့်အရေးတွေလုံးပိုင်ခွင့်တွေဟာလည်းပဲကန့်တခံနေရသေးပါပဲဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့နိုင်ငံသားအခွင့်အရေးတွေဟာလည်းပဲအပြည့်အဝရရှိခြင်းမရှိသေးဘူးဆိုတာကတော့ပကတိအနေထားပ
ါနိုင်ငံတော်သမ္မတအနေနဲ့အခြေခံကြတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုဒီတစ်ခေါက်မိန်ခွန်းမှာပြောဆိုသွားတာမရှိခဲ့ပါဘူးဒီလိုဖွဲ့စည်းပုံပြင်ဆင်ရေးနောက်တော့နေတဲ့အတွက်နိုင်ငံရေးပြုရင်ပြောင်းလဲမှုမှာပြဿနာတွေကြုံတွေ့လာနိုင်တယ်လို့နိုင်ငံရေးစီရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကပြောဆိုလိုက်ပါတယ
်တကယ်တကယ်လက်ပြမှာတော့ဒီအခြေခံကြတဲ့ဟာတွေလိုအပ်တဲ့ဟာတွေကိုပြောင်းဖို့စိတ်ဆန္ဒမရှိဘူးအဲ့ဒါကြောင့်မို့လို့ဟိုပြုပြင်ပြောင်းလဲရေးဟာရောက်တဲ့လို့မရောက်တာအဲ့တော့တချို့နေရာတွေမှာဆိုရင်နောက်ပြန်လှည့်တာတော့ရှိတယ်ဥပမာဆိုရင်ပြန်ကြားရေးဝန်ကြီးဌာနဆိုလို့နောက်ပြန်လုံးဝလှည့်သွားတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒီအများပြည်သူဆိုင်ရာဝန်ဆောင်မှုအဲမီဒီယာဥပဒေတွေကိုပြန်ပြီးတော့ရုပ်သိမ်းသွားတာတွေလုပ်တယ်ဒင်းသမားတွေကိုလည်းလုံခြုံမှုရှိအောင်အာမခံချက်တွေမပေးနိုင်ဘူး
သမရဦးသိန်းစင်ကဒီတစ်ခေါက်ပြောကြားခဲ့တဲ့သူ့ရဲ့ရေဒီယိုမိန်ခွန်းနောက်ဆုံးမှာပြည်တွင်းငြိမ်းချမ်းရေးရအောင်ပြည်သူများရဲ့လူမှုဘဝများပြန်လည်ဖွံ့ဖြိုးတိုးတက်အောင်မျိုးဆက်သစ်လူငယ်တွေအတွက်ကောင်းမွန်တဲ့အနာဂတ်တွေကိုဖန်တီးပေးနိုင်ဖို့ကြိုးပမ်းဆောင်ရွက်သွားမယ်လို့ဂတိပေးပြောကြားသွားပါတယ်ရှင
်မိခပြောပြသွားခဲ့တာပါရှင်မြမအစိုးရနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့စ조사ရင်ကန့်ကွက်နေကြတဲ့ကြံသားတွေကြားကဖြစ်ပေါ်နေတဲ့တင်မာမှုတွေအပေါ်မှာလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကအစိုးရရဲ့ပြုမှုဆောင်ရွက်ပုံကိုသာမကအင်အားကြီးနိုင်ငံရေးပါတီတွေနဲ့88မျိုးဆက်ကြံသားခေါင်းဆောင်တွေကိုပါဝေဖန်ထောက်ပြမှုတွေရှိလာပါတယ်။တစ်ချိန်တည်းမှာဖန်စီထိမ့်သိမ်းခံထားရတဲ့တက်ကြွလှုပ်ရှားသူကြံသားတွေကိုလွှတ်ပေးဖို့လဲတောင်းဆိုနေကြတာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့မလ၁၀ရက်နေ့ကလက်ဗရန်မြို့မှာចောင်းသားတပိတ်ဖြိုခွဲဖမ်းဆီးခံရပြီးတဲ့နောက်မှာတော့အစိုးရဘက်ကနေចောင်းသားတွေကိုပြင်းထန်တဲ့ပုံမှတ်တွေနဲ့တရားစွဲဆိုထားသလိုတက်ကြွလှုပ်ရှားသူတချို့ကိုလည်းထပ်မံတရားစွဲနိုင်ဖို့အတွက်ဆက်လက်ဖမ်းဆီးနေတာတွေတွေ့ရပါတယ်ဒီအချိန်တွေအောက်မှာအထက်ခံခေါင်းဆောင်တွေနဲ့ကျောင်းသားခေါင်းဆောင်ဟောင်းတွေအနေနဲ့မဆိုင်သလိုနေထိုင်နေတယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါမြန်မာနိုင်ငံရဲ့အကဲခတ်နေသူဒေါက်တာရံမျိုးသိန်းကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒုံဆန်းစုကြည်ပါဝင်နော်နိုင်ငံရေးခေါင်းဆောင်တွေအကူမင်းကိုနိုင်ကိုကိုကြီးအပါဝင်နော်ကျောင်းသားခေါင်းဆောင်ဟောင်းတွေဟာဝေဖန်မှုတုံ့ပြန်မှုတိုက်တွန်းမှုအကြံပေးမှုလုံးဝမရှိဘဲနဲ့အကန့်တိတ်နေတာဟာကျောင်းကျိုးစီပြောင်းမှုမရှိဘူးလို့ကျွန်တော်မြင်တယ်ဒီကနေ့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာအမျိုးသားပြန်လည်တက်မြက်ရေးရင်ချားစီရေးကိုတကယ်ဥတည်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဟာအခုလက်တလို့ကြုံတွေ့နေရတဲ့ကျောင်းသားတွေရဲ့အကျက်တဲတွေစိန်ခေါ်မှုတွေကိုလက်တွေ့ကြကြရင်းဆိုင်ဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ဟာလက်တွေ့ကြတဲ့အမျိုးသားပြန်လည်တက်မြက်ရေးနဲ့ရင်ချားစီရေးကိုရနိုင်မယ်လို့မြင်တယ်
1988ခုနှစ်တုန်းကထင်ရှားခဲ့တဲ့အထင်ကရခေါင်းဆောင်တွေဟာအခုချိန်မှာဘာတွေလုပ်နေသလဲဆိုတဲ့မေးခွန်းတွေလူမှုကွန်ရက်တွေမှာဝေဖန်မှုတွေရှိနေပေမဲ့88ခေါင်းဆောင်တွေကတော့သူတို့ဟာဒီထက်အရေးကြီးတဲ့လုပ်ငန်းတွေနဲ့အတူကျောင်းသားတွေရဲ့အရေးကိစ္စတွေကိုဆောင်ရွက်နေကြောင်း88ကျောင်းသားခေါင်းဆောင်ကိုပြုံးချုံကတော့ဆိုပါတယ
်ညီတက်တယ်မညီတက်ဘူးဆိုတာကြီးဟာလက်တလောကာလမှာတောက်ဖြစ်ဆွဲတဲ့ဥစ္စာအလွယ်တကူကျော်လို့ရတဲ့စကလုံးတွေဖြစ်တယ်တကယ်တကယ်ထဲထဲဝင်လို့ဘူးဆိုတာကတော့အခက်အခဲတွေနဲ့ကျုံတူရတယ်ဘာတောင်းလဲဆိုတော့ဒီထက်မကအရေးပါတဲ့တိုင်းပြည်အတွက်လိုအပ်တဲ့ကိစ္စရပ်တွေမှလည်းကျွန်တော်တို့အားဖြည့်ဆောင်ရနေရလို့ဖြစ်တယ်ဥပမာဆိုလို့ရှိရင်ဒီဖွဲ့စည်းပုံပြုကြောင်းတဲ့ဆိုင်ရာကိစ္စတွေနောက်ပြီးတော့ညီညီပြန်လည်ပေါ်ဆောင်နိုင်မှုကိစ္စတွေကလည်းကျွန်တော်တို့ရဲ့အဓိကအနီးထားတဲ့လုပ်ငန်းတွေထဲမှာပါနေတဲ့အတွက်အကုန်လုံးနဲ့ဆက်ဆက်ပေါင်းဆက်ပြီးတော့လုပ်နိုင်မယ့်အကောင်းဆုံးနည်းလမ်းအနေနဲ့ကျွန်တော်တို့ဆက်ပြီးတော့ဆက်လျှောက်ကြရမှာ
ဒီလိုနာမည်ရှိပြီးသားចောင်းသားခေါင်းဆောင်ဟောင်းနေရဲ့တာဝန်သိမှုအားနည်းတာကြောင့်ဆိုကအစိုးရဘက်ကနေတက်ကြွလှုပ်ရှားသူတွေနဲ့ចောင်းသားတွေကိုပို့ပြီးတော့ဖိနှိပ်မှုတွေများလာတယ်လို့လည်းယူဆသူတွေလည်းရှိလာပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ចောင်းသားတွေအကြမ်းဖက်ခံရမှုနဲ့ပတ်သက်လို့လက်မခံကြောင်းသူတို့သဘောထားထုတ်ပြန်ပြီးတယ်လို့ចောင်းသားအရေးလေသမားရေးအလုပ်သမားရေးတွေကိုတီးခြားလှုပ်တင်ကြောင်းနဲ့ပါတီအနေနဲ့လွှမ်းမိုးတယ်လို့ဆောင်ရွက်မှုတွေရှိမယ်ဆိုရင်အနာဂတ်မှာအနှောက်အယှက်တွေဖြစ်နိုင်တယ်ဆိုပြီးပြောရေးဆိုခွင့်ရှိသူဦးထွန်းထွန်းဟိန်ကဆိုပါတယ်။
ကျွန်တော်တို့ပြည့်စုံနေတာအကြောင်းသားဆိုရင်အကြောင်းသားတက်မြက်ကဆိုရင်အကြောင်းသားတက်မြက်ကပြည်ပြည်ချင်းချင်းအနေဒီပါလာပြီးအနေဒီကနေပြီးတော့ကျွန်တော်စမ်းမှုထားတယ်ဟုတ်ကြလို့ထားတယ်ဆိုတော့ကျွန်တော်တို့မလို့ချင်ပါဘူးထို့သူတောင်တွေသမားမှလည်းတလူပါပဲတောင်တွေသမားမှတောင်တွေမှဒီတန်းတန်းပေါ့တောင်တွေမှစမ်းမှဖြစ်စီချင်ပါဘူးနော်တလူသွားပြီဆိုရင်သူမတက်မြက်ကမှလည်းသူမကြီးဒီတကယ်စက်မှလည်းသူမကြီးစမ်းမှဖြစ်ချင်ပါတယ်ကျွန်တော်အနေဒီကနေလိုက်ပြီးတော့ကျွန်တော်သွန်းထားတယ်ပါညာဆိုတာမျိုးကျွန်တော်ဖြစ်ချင်ပါဘူးဒါလို့ဖြစ်လို့ရှိရင်ကျွန်တော်လည်းဒီသွန်းထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမျိုးစီနိုင်ငံကိုသွားတဲ့အခါမှာအများကြီးအနောက်ရှက်တွေဖြစ်လာမှာပါ
မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကတော့အနာဂတ်ဒီမိုကရေစီနိုင်ငံအတွက်အားလုံးပူးပေါင်းဆောင်ရွက်တင်တယ်လို့ပြောပါတယ
်။ဒီကိစ္စတွေကအကြောင်းသားတွေနဲ့ဆိုင်တယ်။ကိုယ်နဲ့မဆိုင်ဘူးဆိုတဲ့ပုံစံမျိုးပေါ့လေ။အတီးကြရက်တည်တဲ့ပုံစံမျိုးမဟုတ်ဖဲနဲ့နော်။နောက်ရှင်းရချက်ထုတ်ယူအနေအထားမျိုးမဟုတ်ဖဲနဲ့ဒီချက်ပို့ပြီးတော့ထိထိရောက်ရောက်အစိုးရနဲ့ထိတွေ့ပြောဆိုဖို့လိုအပ်တယ်လို့မြင်တယ်။ဒီကိစ္စတွေအများဆုံးရက်တန်းရက်ဖို့အတွက်လွတ်တော်ကိုနိုင်ငံရေးကောင်းဆောင်တွေရောတိုင်းပြည်ကောင်းဆောင်တွေရောတိုင်းပြည်နဲ့ကင်ဖွဲ့စည်းကောင်းဆောင်တွေရောဟာအလေးနဲ့ထားပြီးတော့လုပ်တဲ့နေလို့ကျွန်တော်ကမြင်တယ
်လက်ရှိမှာတော့မြန်မာပြည်ရင်းကလူမှုအခြေပြုအဖွဲ့အစည်းတွေလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေသူတွေကတော့ចောင်းသားတွေရဲ့အရေးနဲ့ပတ်သက်လို့အစိုးရကိုတိုက်တွန်းဝေဖန်တာတွေလုပ်နေသလိုចောင်းသားတွေကိုအကြမ်းဖက်ဖမ်းဆီးတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့လည်းသူတို့ရဲ့သဘောထားတွေကိုထုတ်ပေါ်နေကြပါတယ်ရှင
်မအေးအေးမှပြောပြသွားခဲ့တာပါရှင်ပြည်တော်တာရှင်တွေအနေနဲ့ကျမတို့စီကိုတေးသချင်းတွေတောင်းလို့ရင်ပဲဖြစ်ဖြစ်ဝေဖန်အကြံပေးလို့ရင်ပဲဖြစ်ဖြစ်ကြိုဆိုပါရစေ။ email ကဆက်သွယ်လို့ရင် email လိပ်စာက burmese@voanews.com ဖြစ်ပြီးစာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က 2392382555 ဖြစ်ပါရစေ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ3ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်အတွင်းမှာတော့အမျိုးသမီးကန္တာတုတဆုံလေးအမေရိကန်တခွင်နဲ့တန်လွင်မြတ်မှာမြစ်တင်ဇာတာတွေထုတ်ယူသုံးဆွဲဖို့ဆောင်ရွက်နေတာတွေနဲ့ဆက်လင်းလို့စိုးရိမ်ပွဲရအနေထားတွေအကြောင်းကိုတော့
FDI လို့ခေါ်တဲ့ Foreign Direct Investment ကနေ 100% investor လောက်တဲ့နိုင်ငံခြားကုမ္ပဏီကဒီအစားတတွေကို150နီးပါးတော့သူတို့ပိုင်နေမယ်။ဟုတ်ကဲ့ဒီကြားမှာ
မြမတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားဆောင်ရွက်နေတဲ့အန်ဝါဇီဝဗီရာပညာရှင်ဦးအောင်မြင့်ရဲ့ပြောပြချက်ကိုလည်းသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြားရမှာပါ။ဒီလိုစီစဉ်တွေမှာအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုအခြေအနေမြန်မာနိုင်ငံမှာဘယ်လိုရှိနေသလဲဆိုတဲ့အကြောင်းဒီအရေးလှုပ်ရှားဆောင်ရွက်နေတဲ့မတ်မေစပယ်ဖြူကိုဒေါ်လာလာတန်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားတာပါမတ်မေစပယ်ဖြူကတော့အမေရိကန်နိုင်ငံသားရေးဌာနကမကြာခင်ကပဲ2015ခုနှစ်အတွက်ချီးမြှင့်တဲ့ Women of Courage Award အမျိုးသမီးတတိယရှင်ဆုချီးမြှင့်ခံရသူဆုရှင်တွေအနက်တဦးအပါအဝင်ဖြစ်ပြီးကြားမှဒန်းတူကွန်ရက်အဖွဲ့ကိုမတီသူလည်းဖြစ်ကချင်ငြိမ်းချမ်းရေးကွန်ရက်ကိုပူတဲ့မတီသူလည်းဖြစ်ပါတယ်။နားဆင်ကြည့်ကြရအောင်ပါရှင
်။ Miss Bay Phu ကချင်ငြိမ်းချမ်းရေးကွန်ရက်ပေါ့နော
်။ဟို
မတီသူတွေနဲ့ဥပါဝင်ဖြစ်တယ်။နောက်တစ်ခုက Gender Equality Network ပေါ့နော်။ကျမကြီးကဒန်းတူညီမြရေးကွန်ရက်ရဲ့ဒါရိုက်တာလည်းဖြစ်တယ်ပေါ့နော်အဲ့ဒီအဖွဲ့ကိုလည်းထူထောင်ခဲ့တယ်ဆိုတော့ကျမအသေးစိတ်မေးလို့တာကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးပေါ့နော
်
အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးဆိုတဲ့နေရာမှာခုတလောဒီဆန္ဒပြမှုတွေဖြစ်တဲ့နေရာမှာအမျိုးသမီးတွေဟိုမှာလက်ဘရောင်းမှာဆိုရင်ဒေါခင်ဝင်းလူအမျိုးသမီးကြီးတနပ်ပြေခံပြီးတည်ဆုံးခဲ့ရတယ်ရှိတယ်အခုနောက်ဆုံးလက်ဘရောင်းမှာကျောင်းသားတွေဆန္ဒပြတဲ့နေရာမှာလည်းကျောင်းသူအမျိုးသမီးလေးတွေ
ပါ
ဝင်ပြီးတော့ရိုက်နှက်ခံရတာတွေအကြမ်းဖက်ခံရတာတွေရှိပါတယ်။အဲ့ဒီလိုအနေထားမျိုးမှရောမေစပယ်ဖြူတို့အနေနဲ့ဘယ်လိုဆောင်ရွက်လို့ရပါလဲ
။အဓိကကတော့ကျွန်တော်တို့နိုင်ငံမှာကအမျိုးသမီးတွေကိုအကြမ်းဖက်တာဟာစောက်စရာကောင်းလောက်အောင်ဟိုလူတို့လူတန်းစားပေါင်းစုံမှရှိတဲ့အမျိုးသမီးတွေဟာအကြမ်းဖက်ခံနေရတာပါ။အခုအမပြောသွားသလိုဒေါခင်ဝင်းဘယ်သူမှကျောင်းသူလက်သမားလူတန်းစားတွေကအမျိုးသမီးတွေအကြမ်းဖက်ခံရတယ်လို့အလုတ်သမားလူတန်းစားဖြစ်တဲ့စက်ရုံလို့ရုံဒီမှာအလုတ်လုပ်နေတဲ့အလုတ်သမားလေးတွေပေါ့နော်သူတို့ရဲ့လောက်ခလာစာရဖို့အတွက်တောင်းဆိုတဲ့ခါမှလည်းအကြမ်းဖက်ခံရတာပါပဲအဲ့လိုပဲအခုတောင်းသူတောင်းသားတွေပညာရေးအတွက်တောင်းဆိုတဲ့ခါမှလည်းကျွန်တော်တို့အကြမ်းဖက်နှိမ်နှင်းခံရတာရှိသလိုကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်လလောက်ကပဲအစင်ဒေတာမှာဖြစ်သွားတယ်ပေါ့နော်အစင်ဆံမလေးနှစ်ယောက်ရရဆက်ဆက်အကြမ်းဖက်ခံရပြီးတော့မှအသက်ခံရတဲ့ကိစ္စတွေပေါ့ပုံမနီတွေမှာအလုတ်လုပ်တဲ့အမျိုးသမီးတွေတည်းအိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတာပါပဲအဲ့လိုပဲကျမတို့ဒီကိုအိမ်ထဲမှာနေနေတဲ့ကလေးတွေအပါအဝင်မရင်းကျင်တာတွေ၊လိမ်မင်းဆိုင်ရာစော်ကားတာတွေကျမတို့မိတ္တူကစားနေရပါတယ်။ဒါပေမဲ့လည်းကျမတို့အဓိကရင်ဆိုင်နေရတဲ့စက္ကနာဘာလဲဆိုတော့မျိုးသမီးတွေပေါ်အကျန်းဖက်တာဟာခဲ့ကိုဦးစားပေးပြီးလှုပ်ဆောင်ရမယ်စက္ကနာတရားဖြစ်တယ်လို့နိုင်ငံတော်အစိုးရအပါအဝင်ဒုကနားမလည်နေတာပေါ့နော်။ပြီးတော့အဲ့လိုမျိုးသမီးတွေပေါ်အကျန်းဖက်မှုပပျောက်ရေးအတွက်ကျမတို့ကလှုပ်ဆောင်တဲ့သုတ်ရှားမှုတွေအသိပညာပေးတဲ့လုပ်ငန်းတွေကိုလည်းပဲအလောက်ကြီးအားပေးထောက်ခံခြင်းမရှိတာပေါ့နော်။စံပိုးကူညီမှုမရှိတာတွေဟာကျွန်တော်တို့အခုကြုံရတဲ့ပြဿနာတွေပါပဲ။ပြောချင်တာကကိုယ့်ဘက်ကလုပ်နိုင်တဲ့အရာတွေအားလုံးကိုကျွန်တော်တို့ကစူးစမ်းပြီးလုပ်ပေမဲ့လည်းဆင်းတော့တော့ခရီးမပေါက်ပါဘူးရှင့
်။ခရီးမပေါက်ဘူးဆိုတော့အဓိကအခက်ခဲရပါပါလေရှင
့်။အဓိကအခက်ခဲကအကျန်းဖက်မှုကိုအကျန်းဖက်မှုလို့နားမလည်တာပါရှင့်။သို့တော်လည်းကျွန်မအဓိကထားပြီးပြောချင်တာတော့အမျိုးသမီးတွေအသက်ခံရတာ၊ဒိုင်းနှက်ခံရတာ၊ပဒိန်ကျန်ခံရတာဒါလောက်ကျမတို့မြေတူပါတည်နေတဲ့မှာစားနေရပါရက်နဲ့အဲ့ဒီလိုပြစ်ဒဏ်ကျူးလွန်တဲ့သူတွေကိုမှတ်လောက်သားလောက်အောင်ထိထိရောက်ရောက်အပြစ်ပေးအရေးယူတယ်ဆိုတာတွေကိုကျွန်တော်ကျမတို့ကစိတ်ကြီးမမြင်မတွေ့နေရတာဥပမာလင်းပြောရရင်တစ်ခုကိစ္စတွေဆိုရင်တရားခဏအောင်မှအခုထိမဖော်ထုတ်နိုင်တာပေါ့နော် at the local salary, chinned the way. You don't do the ha, the Audria, a bit paid in Macana the way. Don't need the way. Tatap Yoma, you don't need Oma. Ubri Blaube Shishi, the Pama Leve, the example Canada to the go, Bagway, some shop be nine, the net three, Susu, some shall move be nine, when some movie, but a kuma tomorrow nine, ma, Meme Yaya, that's all like a jazz yale, a shiba, who bono, tomorrow, no, not me, ye lo shy to be. แต่ท่านผู้โหตอนน่ะป้าเปียกปู่ด้วยโจ้ซ้านเนี่ยอยู่ดิแท้แค่เนี่ยยะเพชรสีบาเลยเนี่ยในงานเนี่ยก็ทอดปะล่ะก็อินพิวนิตี้ป่ะเนาะตาวินชื่อเลยลูกจุลุเนี่ยลูกที่ย่อๆอี้มิว ประเด็นหมู่นี้ก็ตามมาติติจาจาอี้อยู่พอทุ่งไหนใช่มั้ยสิอ่ะสมัครဖြစ်ွားနေတယ်ปริปคะဖြစ်ွားတယ်ဒေတာတွေမှာရှိရဲ့အမျိုးသမီးတွေကိုအကျန်းဖတ်မှုတွေကိုကျွန်တော်တို့ကဖယ်လို့ပေါ်ထုတ်ရေးယူနိုင်ပါလေပေါ့เนาะတကယ်တမ်းမှာကျွန်တော်နိုင်ငံမှာဖြစ်နေတာကဥပါအောဥပဒေပြုတ်ရဲ့စနစ်နဲ့ဥပဒေပြုတ်ရေးမှန်တိုင်းတရားဒီတရားဥပဒေစိုးမိုးရေးမှန်တိုင်းတစ်ခုလုံးကကိုတို့ရင်းပြတ်စည်းန data တွေမှာမဟုတ်ပါဘူး။နေရာတိုင်းမှာဖြစ်နေတဲ့အလို့သမီးတွေကိုအကျန်းဖတ်မှုတွေပေါ်မှာတော့ကျမတို့ကတိတိယောက်ဘာမှဖော်ထုတ်အရေးယူနိုင်ခြင်းမရှိပေမဲ့ကိုယ့်ရဲ့ပြည်သူလူထုအကျိုးအတွက်ပေါ့နော်အခုဒီတောင်းသားတွေဖြစ်တဲ့ကိစ္စဟာအထင်ရှားဆုံးပြလို့ရတဲ့ example ပါပဲ။အဲ့တော့ကိုယ့်လူထုအကျိုးအတွက်ကိုယ့်ရဲ့နိုင်ငံအတွက်ကိုကျမတို့ကတခုခုကြောင်းလဲအောင်စူးစမ်းတဲ့သူတွေမှာဆိုရင်တော့တရားဥပဒေအရအခါကျန်အရန်ရန်ကိုစိုးမိုးလာပါပဲပေါ့နော်။အဲ့တော့ဥပဒေဒီတကယ်တမ်းတက်ရောက်ရမယ့်နေရာမှာမတက်ရောက်ပဲနဲ့နှိပ်ကွတင်တဲ့နေရာပေါ့နော်။နေရာမှာကြတော့မှဥပဒေကိုထုတ်ထုတ်သုံးနေတာဟိုဟာကျွန်တော်တို့ကအကြီးမားဆုံးပြဿနာပဲ။အဲ့တော့အခုထိလည်းမပေါ်သေးတဲ့မတိမ်မှုတွေတရားခံခေါ်လို့မရတဲ့အကြမ်းဖက်မှုတွေအများကြီးပဲရှိနေပါသေးရဲ့။တာမန်လူတွေကျူးလွန်လာတာမဖော်ထုတ်နိုင်တာ။ဒီလိုတာဝန်ရှိတဲ့လက်နက်ကိုင်တွေကအနာရှိတဲ့လူတွေကသူ့လိုနဲ့ကိစ္စပဲဆိုပို့လို့တောင်မှကျမတို့တွေကခေါ်ထုတ်နိုင်ဖို့အတွက်အခက်အခဲတွေရှိနေပါတယ်ခေါ်ထုတ်ဖို့စူးစမ်းတဲ့သူတွေဟာလည်းအနေရတွေ့တယ်ချင်းချောက်မှုတွေနဲ့ရင်ဆိုင်ရတယ်အဲ့ဒီခါကျတော့ကျမတို့ရဲ့ဒီတရားဥပဒေစိုးမိုးရေးနဲ့အမှန်တရားပေါ်ပေါက်ရေးအတွက်ဆောင်ရွက်တဲ့လုပ်ငန်းတွေအကုန်လုံးဟာတတော်ကိုချင်းချောက်မှုတစ်ခုလိုမျိုးပဲကျမတို့ကပြောရမှလို့ဖြစ်နေရပေါ့နော
်ဟုတ်ကဲ့ကျမမှတ်မိသလောက်တော့မိနစ်တုန်းကပေါ့နော်ကုလသမဂ္ဂကအကြီးမှုချင်းပါတယ်နိုင်ငံတကာအမျိုးသမီးပေါ်အကြမ်းဖက်မှုပေါ်ပြောက်ရေးနှစ်နဲ့ကြုံကြိုက်ပြီးတော့ပေါ့နော်မမစ်ပေပြူလို့အပါပဲအမျိုးသမီးတချို့တို့ကဒီအစီရင်ခံစာထောက်တာတွေ့ရပါတယ်အစီရင်ခံစာခေါင်းစဉ်ကတော့တိတ်ဆိတ်ချင်းဤနောက်ခွဲအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့သူတို့ဤခံနိုင်ရေးစွမ်းဆိုတဲ့ဒီသုတေသနစာတမ်းပေါ့နော်ရန်ကုန်နဲ့မော်မြိုင်တို့မှာဒီအမျိုးသမီးတွေ38ဦးကိုတွေ့ဆုံမိမြန်ပြီးတော့လုပ်ခဲ့တယ်ဆိုတော့အဲ့ဒီတွေ့ရှိချက်တွေနဲ့စိုးရိမ်မကင်းဖြစ်စရာဘာတွေရှိရလဲရှင
်အတိအကျတော့ကျွန်တော်တို့က intimate partner violence လို့ခေါ်တဲ့ဒီကိုယ့်ရဲ့ရင်းနှီးတယ်ပေါ့နော်တက်တွဲပေါ်အမျိုးသားအဖော်တွေကပြုလုပ်တဲ့အကြမ်းဖက်မှုတွေကိုကျွန်တော်တို့ကအတိအကျမေးထားတာပါ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ရဲ့တွေ့ရှိချက်အရဆိုရင်တော့ကျွန်တော်တို့ interview မှာပါဝင်တဲ့အမျိုးသမီးတိုင်းလူလူဟာသူတို့ရဲ့ဘဝမှာတစ်ခုဖက်ပေါ်တဲ့အကြမ်းဖက်မှုပုံစံပေါ့နော
်ဟုတ်ကဲ
့ရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတစ်ခုပဲကြုံရတာမဟုတ်ဘူးလုံပန်းဆိုင်ရာကျန်းဖတ်မှုကျုံရတယ်ဆိုရင်စိတ်ပိုင်းဆိုင်ရာရောဒီပွားရေးရကျန်းဖတ်တာရောလိမ့်ပိုင်းဆိုင်ရာကျန်းဖတ်မှုတွေရောပါတွဲဆက်ပြီးခံစားရတာပါအဲ့တော့တစ်ကြိမ်ထက်မကတော့တစ်ခုထက်မကတော့အကျန်းဖတ်မှုပုံပဒံတွေကိုသူတို့ဘဝတစ်လျှောက်လုံးမှာခံစားခဲ့ရတယ်ပေါ့နော်အဲ့တော့သူတို့ကိုကျူးလွန်တဲ့သူတွေဟာသူတို့နဲ့ယဉ်ကျေးကျွမ်းဝင်တဲ့လက်တွဲပေါ်ကြီးဖြစ်ကြတယ်သူတို့နဲ့မတိကျွမ်းတော့တစ်ကြိမ်တွေပါဝင်ပေါ့အဲ့တော့အဲ့လိုကျန်းဖတ်မှုတွေကျုံရတဲ့အခါမှာအလို့သမီးတွေဟာဘေကဘသူစီကဒီလိုအကူအညီရပါတယ်ဆိုတော့ကျွန်တော်တို့မေးကြည့်ရင်တော့
ဟုတ်ကဲ့
သူတို့မှဟိုရွေးချယ်စရာပေါ့နော်သွားပြီးတော့ရင်ဖွင့်တိုင်ပင်စရာအဲ့လိုမျိုးဝန်ဆောင်မှုတွေရနိုင်တဲ့နေရာမရှိသလောက်ပဲဖြစ်တယ်ဆိုတာကိုတွေ့ရပ
ါနောက်တစ်ခုကျွန်မမေးချင်တာကတော့ဒီအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးဥပဒေပေါ့နော်အဲ့ဒါကိုလေမမီစပြဖြူတို့နဲ့တခြားအမျိုးသမီးရေလှူရှာသူတွေကအစိုးရနဲ့ပေါင်းပြီးတော့ပေါ့နော်လွတ်တော်မှာတင်ဖို့ကြိုးစားနေလို့သိရပါတယ်ဥပဒေတွေချမှတ်စီးပင်းတွေချမှတ်ပေးမယ်လို့လေကျူးလွန်တဲ့သူတွေကိုတာဝန်ရှိတဲ့သူတွေကအရင်ပြုလို့ရှိလို့ရှိရင်ဘာဥပဒေပဲချမှတ်ချက်မှာတကယ်ကြတော့ထိရောက်မှုရှိပါမလားရှင
်အမှားလည်းဆက်ပါတယ်ကျွန်တော်တို့နိုင်ငံမှာအခုလက်ရှိဖြစ်နေတာဥပဒေတွေရှိနေတယ်အဲဒီဥပဒေအတိုင်းရေးသားလိုက်တာမျိုးရှိတာအဓိကပြဿနာဖြစ်နေတာပေါ့ tomorrow who is any Uzi and Maro, Ubati, yeah. The Ubi, let me let my don't come, right now, some day I met no tongue on me. Tomorrow's my machine and mechanism over tomorrow, Ubi, that develop local at tomorrow, a idea of Captain Hamar.
Okay, she's a mighty money, Mammy's
picture. Okay, ma'am, okay, ma'am.
Dalala dan season tin set pe ni de amyo thami kanda ko na sin ya pi de na tuta song le american takwin season ko sa ba ma shin apri la twin american pi ran su ma phit khe de tamai twin phit yet twe chaung aku tabat tuta song le american takwin season ma tin set pe twa ma ba pi tu akwin ye hlaw sha mu khaw saung dr martin luther king junior lout chan tat phyat khan ya mu ne bo chauk ji douglas bet arthur ro ye ajang twe pa win ma de ko aung aung ye sha phwe su si tin set mu phit par de shin
ဒီတစ်ပတ် season မှာတော့ဒုတိယကမ္ဘာစစ်အတွင်း okinawa ကျွန်းကိုတင်လိုက်တာနဲ့စအောင်မှာမှတ်ခွာညွှန်ရေး 1945 ခုနှစ် april 1 ရက်နေ့မှာ american တပ်ဖွဲ့တွေဟာဂျပန် ကျွန်းဖြစ်တဲ့ okinawa ကိုတင်ပိုက်ခဲ့ပါတယ် ဒီလိုတင်ပိုက်မှုကို american pacific ရေတပ်ကလည်းအဝေးကနေအမြောက်တွေနဲ့ပြေးပြီး ထောက်ကူပေးခဲ့တာပါ
ဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတော့ဒီကျွန်းကိုတင်ပိုက်ဖို့စူးစမ်းခဲ့ကြတာပါဒါအပြင်မဟာမိတ်တပ်တွေအနေနဲ့okinawa
ကျွန်းကိုတင်ပိုက်ပြီးရတက်အခြေစိုက်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတပ်တွေအနေနဲ့ဂျပန်ကနေအရှိတောင်အာရှစီသွာလာနိုင်တဲ့ရေကြောင်းလမ်းကိုပိတ်ဆို့တားဆီးနိုင်မှာလည်းဖြစ်တယ်လေဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့ကအမေရိကန်နေအနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးခမန်းထားတာပါအဲ့လိုခမန်းထားတဲ့အတိုင်းပါပဲဒီကျွန်းက
3000 လောက်ကိုတည်ဆုံခဲ့တာပါရှင်
ဒီတစ်ခါတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောပြရအောင်လားဗျာမာတင်လူသာကင်းဆိုတာနဲ့လူ့အခွင့်အရေးလှုပ်ရှားသူအသားအရောင်ခွဲခြားမှုစံကျင်သူဒန်းတူညီမျှအခွင့်အရေးရအောင်ငြိမ်းချမ်းတဲ့နည်းနဲ့တောင်းဆိုလှုပ်ရှားဆောင်ရွက်သူဆိုပြီးအားလုံးကတည်ထားကြတာပါ
ဟုတ်ပါတယ်ရှင်1950ပြည့်လွန်နဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်အရေးလှုပ်ရှားမှုကိုအဓိကဦးဆောင်ခဲ့သူတူဖြစ်ပြီးတော့မတ်ချွန်ဝါရှင်တန်လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲအတွင်းမှာသူဟောပြောခဲ့တဲ့ I have a dream မိန့်ခွန်းဟာလူသန်းပေါင်းများစွာအတွက်စိတ်ဓာတ်ခွန်အားကိုလည်းဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed.
ဒေါက်တာကင်းဖြစ်ပါတယ်ဒလူလူလူကိုဥဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတက်နက်ဆီပြည်နယ်မန်ဖစ်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခံရပြီးကွယ်လွန်ခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြမ်းမဖက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မန်ဖစ်မြို့တန်ရှင်းရေးလူသားတွေရဲ့တပိတ်ကိုထောက်ခံဖို့ရောက်နေစဉ်မှာအခုလိုလှုပ်ကြံခံခဲ့ရတာပါ
သူနေထိုင်ရာမော်တယ်အခန်းပြင်ပမှာရက်နေတော့တနတ်သမားကပြစ်ခတ်လှုပ်ကြံခဲ့တာလေချင်းချောက်မှုနဲ့အတူမုံတီးမှုတွေကိုလည်းသူကရင်ဆိုင်ခဲ့ရပါတယ်သူမကွယ်လွန်ခင်ညမန်ဖစ်မြို့ကလူမဲခရီးယန်ကျောင်းမှာစကားပြောနေတဲ့အချိန်အတွင်းပြည်သူ့အခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန်ဒီယယ်တွေရင်ဆိုင်နေရတာကိုသူသိတဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်အသက်ရှည်ရှည်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေဒန်းတူအခွင့်အရေးရတဲ့နေ့ကိုသူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းသူကပြောသွားသေးတာပါ
ဒီညကျွန်တော်ပြောရမယ်ဘာမှလည်းမစိုးရိမ်ပါဘူးဘသူကိုမှလည်းမကြောက်ပါဘူးဖျားသခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့ဒေါက်တာမာတင်လူသာကင်းကပြောသွားတာပါနောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူဂျိမ်းစ်အယ်ရေးကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်အမေရိကန်လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှနဲ့မှမတူအောင်အသေးအချာအားစိုက်စီစဉ်ဆောင်ရွက်ခဲ့တာပါ
ရီကိုတနက်စီပြည်နယ်ကိုပြန်ခေါ်လာခဲ့ပြီးစွဲချက်တင်တာမှာအပြစ်ရှိကြောင်ဝန်ခံခဲ့တဲ့အတွက်ထောင်ဒဏ်တစ်သက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာသူဟာအပြစ်မရှိတဲ့အကြောင်းနဲ့မတရားဆွဆွဲခံရသူဖြစ်ကြောင်းပြောင်းလဲပြောဆိုခဲ့ပါတယ်။အခုနှစ်ပိုင်းတွင်မှာတော့ဒေါက်တာကင်းလှုပ်ကြံတက်ဖြတ်မှုကိုရီတယောက်တည်းကသာလှုပ်တာမဟုတ်ဘူးလို့ဒေါက်တာကင်းရဲ့မိသားစုတွေကပြောပါတယ်။1998ခုနှစ်မှာအသက်ရောဂါကြောင့် James Arrey ဟာထောင်ထဲမှာပဲတည်ဆုံခဲ့ပြီးနောက်ဆုံးအချိန်ထိသူ့မှာအပြစ်မရှိကြောင်းကိုပြောဆိုသွားခဲ့ပါတယ်
။ဒ ဒေါက်တာမာတင်လူသာကင်းရဲ့ထူးခြင်းတဲ့ဆောင်ရွက်ချက်တွေကြောင့်ဇန်နဝါရီလ15ရက်နေ့မှာဖွားမြင်တဲ့သူကိုဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလတတိယပတ်ရဲ့တင်းလာနေတိုင်းကိုသူ့ရဲ့အထိမ်းအမှတ်အားလည်းရဲ့အဖြစ်နဲ့သတ်မှတ်ဖို့1983ခုနှစ်မှာသမ္မတရော်နယ်ရေဂင်ကလက်မှတ်ရေးထိုးပြထိုင်ခဲ့ပါတယ်
။အမေရိကန်နိုင်ငံသားတွေရက်ရွာလုပ်ငန်းတွေမှာပါဝင်ဖို့အားပေးတဲ့အနေနဲ့မစ္စတာကင်းအားလည်းရဲ့ကိုနိုင်ငံမှာအများပြည်သူအကျိုးဆောင်ရွက်တဲ့နေ့အဖြစ်နဲ့1994ခုနှစ်မှာလွှတ်တော်ကသတ်မှတ်လိုက်ပါတယ်။
ဒီတခါတော့အမေရိကန်သမိုင်းမှာထင်ရှားတဲ့စစ်တီတူအကြောင်းကိုပြောပြပေးလိုပါရခင်ဗျာ
။ဘသူများလဲကိုအောင်ရေ
။အမေရိကန်ကြီးတဲ့ဗိုလ်ချုပ်ကြီးဒေါက်ဂလတ်စ်မက်အာသာပါ။သူဟာဧပြီလ5ရက်1964ခုနှစ်ဝါရှင်တန်ဒီစီမှာနာတာရှေယောဂါနဲ့အသက်84နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။သူရဲ့ကောင်းစစ်တီတူဖြစ်တာကြောင့်နယူးယောက်ကဝက်စ်ပွိုင်းစစ်တပ်သူကိုသူ့ရဲ့ရုပ်ကလပ်တည်ဆောင်သွားပြီးဗိုလ်လောင်းတွေကလေးပြူးခဲ့ပါတယ်။အဲဒီနောက်ဝါရှင်တန်ဒီစီကလွတ်တော်ပင်မအစအဦးစီကိုပြန်တည်ဆောင်လာပြီးတော့ဂါရဝပြုခဲ့ကြပါတယ်နိုင်ငံဂုံဆောင်ပုဂ္ဂိုလ်တချို့ကသာအခုလိုမျိုးအလေးအမြတ်ပြုတာလည်းဖြစ်ပါတယ
်ဗိုလ်ချုပ်ကြီးမက်အာသာဟာပထမကမ္ဘာစစ်အတွင်းမှာလည်းတရေကောင်တဦးဖြစ်ခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာသူကဂျပန်ကိုအနိုင်တိုက်နိုင်ခဲ့တဲ့မဟာမိတ်ပစိဖိတ်အုပ်စုကိုကြီးကြပ်ကွပ်ခဲ့တာပါ1950ခုနှစ်တုန်းကဆိုရင်လေကုလသမဂ္ဂတပ်တွေကိုရီးယားစစ်ပွဲကနေပြန်ပြီးတော့ဆုတ်ခွာတာမှသူကဦးဆောင်ခဲ့ပြီးမြောက်ကိုရီးယားနဲ့တရုတ်တပ်တွေရဲ့ရင်ဆိုင်တိုက်ရတဲ့အောင်ပွဲရတပ်တွေကိုလည်းသူကပဲကြီးကြပ်ကွပ်ခဲ့တာပါ
1950ခုနှစ်မှာတော့ကိုရီးယားနိုင်ငံအပေါ်ကျင့်သုံးတဲ့အမေရိကန်ဆိုရရဲ့စီးရေးမူဝါဒကိုသူဟာလူသိရှင်ကြားမေးခွန်းထုတ်ခဲ့တာကြောင့်သမ္မတဟယ်ရီထရူမန်ကဗိုလ်ချုပ်ကြီးမက်အာသာကိုယာရုကနေဖယ်ရှားခဲ့ပါတယ်အဲ့ဒီအချိန်ကသူဟာကွန်မြူနစ်တရုတ်ပြည်ကိုဝင်ရောက်သိမ်းပိုက်ဖို့ကိုလည်းစဉ်းစားခဲ့ဘူးပါတယ်
အမေရိကန်ပြည်ထောင်စုကိုဗိုလ်ချုပ်ကြီးမက်အာသာပြန်ရောက်လာခဲ့ပြီးတဲ့နောက်လူတော်တော်များများရဲ့အမြင်မှာသူကတရေကောင်းစစ်သည်တယောက်ဖြစ်နေခဲ့ပါတယ်။ဒါပေမဲ့လည်းပွင့်ပွင့်လင်းလင်းပြောဆိုဝေဖန်တတ်သူတဦးအဖြစ်အသက်ထက်ဆုံးနေထိုင်သွားခဲ့ပါတယ
်။အခုတစ်ခါတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ဂျာမနီကိုစစ်ကျင်ညာတဲ့အကြောင်းပါ1918ခုနှစ်ဧပြီလ6ရက်နေ့မှာအခုလိုဂျာမနီအပေါ်စစ်ကျင်ညာဖို့အမေရိကန်လွှတ်တော်ကခွင့်ပြုပေးခဲ့တာပါ။ဒီလိုဆုံးဖြတ်ချက်ချပေးဖို့အောက်လွှတ်တော်မှဆိုရင်လည်းတနေကုန်ဆွေးနွေးခဲ့ပါတယ်။ဆုံးဖြတ်ချက်ကိုအထက်လွှတ်တော်က82မဲ6မဲနဲ့အတူပြုနိုင်ခဲ့ပြီးအောက်လွှတ်တော်မှာတော့ထောက်ခံမဲ383မဲနဲ့ကန့်ကွက်မဲ50နဲ့အတူပြုပေးခဲ့ပါတယ်
။အဲဒီချိန်ကသမ္မတဝူဒရိုးဝီလ်ဆန်ကမဲမခွဲခင်4ရက်လောက်အလိုလွှတ်တော်စီကိုစာရေးပြီးချိန်ကလေးကအခုလိုဆုံးဖြတ်ချက်မျိုးအတူပြုပေးဖို့ကိုမျှော်လင့်ခဲ့ကြတာပါ။1916ခုနှစ်ဒုတိယကျော်သမ္မတသက်တမ်းရှင်ပြိုင်တဲ့အချိန်မှာသူ့ရဲ့ဆောင်ဘုတ်ကတော့စစ်ပွဲတွေနဲ့ကင်းရှင်းစေရမယ်ဆိုပေမဲ့ဒီမိုကရေစီအတွက်ကမ္ဘာကြီးဟာလုံခြုံစိတ်ချဖို့လိုတယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်စစ်ပွဲကိုထောက်ခံတဲ့ Over There တချင်းကို George M. Koha ကရေးသားခဲ့ပြီးအဲ့ဒီတချင်းဟာအမျိုးသားရေးတချင်းတစ်ပုဒ်ဖြစ်လာခဲ့ပါတယ်ရှင်
Johnny, get your gun, get your gun, get your gun. Back in thunder run, on the run, on the run. Yeah, I'm calling you and me. Every heart of liberty. Hurry right away, no delay, go today. Make your daddy glad who have had such a lad. Tell your sweetheart not to fight, to be proud, their boys in Send the water over there. That the boys are coming, the boys are coming. The drum run thumbing everywhere. So prepare, say a prayer. Send the water, send the water.
ပထမကမ္ဘာစစ်အတွင်းအလဲပြောင်းတရက်ဖြစ်ဖို့အတွက်အမေရိကန်ကကူညီဆောင်ရွက်ခဲ့ပြီးစစ်ပွဲတွေကိုရပ်ပစ်နိုင်ဖို့အဆုံးသတ်စစ်ပွဲနဲ့အတူအမေရိကန်နဲ့မဟာမိတ်တွေ1918ခုနှစ်နိုဝင်ဘာမှာအောင်မြင်မှုတွေရရှိခဲ့ပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံလေးအမေရိကန်တခွင်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင
်တန်လွင်မြစ်မှာမြစ်တရံစားတာတုံးဆွဲမှုအတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၄တွယ်မှာအရေးပါတဲ့တန်လွင်မြစ်ဟာမြန်မာနိုင်ငံထဲမှာတိုင်းဒေသလူမျိုးစုဒေသတွေကိုဖြတ်ပြီးစီးဆင်းနေတယ်လို့အိင်းကြီးချင်းနိုင်ငံတွေမှာပါဖြတ်စည်းတဲ့မြစ်တစင်းဖြစ်ပါတယ်။ဒါကြောင့်ဒီမြစ်ရဲ့တင်ရန်စာတကိုထုတ်ယူသုံးစွဲမယ်ဆိုရင်အတော့ကိုသတိထားရမယ်လို့မ Myanmar dabawa win chin thain thain yin lou saung ni de. Myanmar pye mye swan yin atin rin mye athwe rue atwin yin hmu anwa siwa be da pinya shin u aw myin ga pyaw ba de.
Tan le myit tyan sa da ko nangan lo ye shi phun pyo tu de yi twet so bi tong cha ne niya ma dik ga di myit tyan sa da ye yi a lya set ti ko thot yu atong ချင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပဲ sustainable development ဖြစ်မဖြစ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်ပုံမှန်မှုရှိပါတယ်အဲ့ဒီအတွက်ကိုနိုင်ငံတော်ရဲ့လက်ရှိစီမံကိန်းတွေဆောင်ရွက်နေတဲ့အခြေအနေနဲ့တကယ်အောက်ခြေမှာပြီးမြစ်တရားစာတနဲ့တည်းဆက်ဆက်နေတဲ့ပြည်သူတွေရဲ့အခြေအနေတွေလေ့လာပြီးတော့ဖြစ်သင့်ဖြစ်တတ်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစာတမ်းတွေပြုစုတယ်နောက်ပြီးတော့ workshop တွေပြုလုပ်တယ်အဓိကကျတဲ့ stakeholder တွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်အထူးသဖြင့်ဒီတန်လျင်မြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲဒီမှာရှိတဲ့ပညာရှင်ပိုင်းတွေကနောက် civil society ခေါ်တဲ့အောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့ဒီတရားစာတပ်ပေါ်မှာဆွေးနွေးတာတွေပေါ့နော်နောက်ပြီးစီမံခန့်ခွဲနဲ့ပတ်သက်တဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသုံးသပ်တာတွေကျွန်တော်တို့ဒီစက်တိုင်လုပ်ပါတာ
ဟုတ်ကဲ့ဆရာဆရာဆော့ဆော့ပြောတော့စိုးရိမ်နေဆိုတော့လေဘာကြောင့်စိုးရိမ်ရတာပါလဲဆရာဒီတန်လွင်မြစ်ပေါ်မှာရေကာတာတွေဘလောက်များဆောက်နေလို့စိုးရိမ်ရတာပါလဲ
လက်ရှိသုံးပြုနေတဲ့ခြေနေကြည့်မယ်ဆိုရင်ဒီကျွန်တော်တို့မြညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နိုင်ငံကလည်းဒီဓာတ်မှန်တွေစောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်။ဓမ္မပီဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့။အဲ့ဒီရှိတဲ့စီမံကိန်းတွေကိုကြည့်တဲ့အခါမှာဒီတရုတ်နိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတတ်နိုင်ဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတစ်ခုတည်းဖြစ်တဲ့အတွက်ဒီရေတံစာတကိုခွဲခြားသုံးပြုရေးမှာကမ္ဘာလုံးနဲ့ဆိုင်တဲ့ဒီ transboundary laws and regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားနောက်ပြီးဘယ်လိုခြေနေလုပ်နိုင်သလဲဆိုတော့ကျွန်တော်ဆွေးနွေးတာတွေရှိတယ်အဲတစ်ခုပေါ့နောက်တစ်ခုကအဓိကသူ့ပုံမှာ yearly set တွေထုတ်မယ်ဆိုရင် yearly set ထုတ်နည်းကတော့မျိုးမျိုးရှိတယ်အဲ့ဒီထက်မှဒီတတမအမြင့်ကြီးတွေစောက်ပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတတမတွေရဲ့ခိုင်မာမှုပေါ့နော်သူ့ရဲ့ဒီစောက်မှုနည်းပညာတွေကဘယ်လောက်ထိခိုင်မာသလဲဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြီးမယ်ဆိုရင်ဒီ geological fault line လို့ခေါ်တဲ့ပြည့်ရွေကြောတွေပေါ်မှာရှိနေတယ်။ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့ဒီပညာပိုင်းဘလောက်ခိုင်မာမှုရှိမလဲတကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်လိုသောအန်ဒီယာတွေဖြစ်ပေါ်နိုင်လဲဆိုတာကိုအယုတ်နိုင်ငံဘက်ကရောကျွန်တော်တို့နိုင်ငံဘက်ကဘူမိပညာရှင်တွေကြီးလာတဲ့ရှင်တွေရောကျွန်တော်တို့ကတန်တိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်တို့လုပ်တယ်။နောက်တစ်ခုကဒီမြစ်တရားစာတကထွက်တဲ့လျက်ဆက်ကျွန်တော်တို့နိုင်ငံမှာထုတ်သုံးမယ်ဆိုရင်လည်းတရားစာတကိုဂရစနစ်ပေါ်မှာဂရစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကန့်ညီတဲ့ကျွန်တော်တို့တန်တဲ့ဒီ value ကိုကျွန်တော်တို့နိုင်ငံရရလားဥပမာကျွန်တော်တို့ဒီမြန်မာဆိုပြင်ကြည့်လို့ရှိရင်ဒီ FDI လို့ခေါ်တဲ့ foreign direct investment က 100% invest လာလုပ်တဲ့နိုင်ငံများကုမ္ပဏီကဒီတရားစာတတွေကို50နီးပါးတော့သူတို့ပိုင်နေမယ်ဟုတ်ကဲ့ဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပေါ်ရပေါ့နော်ကျွန်တော်တို့အတွက်ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အခြေအနေကရှင်းလင်းကျွန်တော်မသိရဘူးတန်ပညာရှင်ပိုင်းကဒီမြေတျောက်မှနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေတော့မသိရဘူး။နောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာကကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulation ဆိုတာရှိတယ်။ဒီ environmental resources ကိုသုံးတာ။နောက်တစ်ခုက water နဲ့ပတ်သက်လို့လည်းရေနဲ့ပတ်သက်တဲ့ဒီ water management frame တွေရှိတယ်။အဲ့ဒါတွေနဲ့ဘလောက်ထိကန့်ညီမှုရှိသလဲဘလောက်ထိကျွန်တော်တို့ကတည်ချမှုရှိသလဲဆိုရယ်ပွင့်လင်းမြင်သာတဲ့ပေါ့နော်။ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်စူးစမ်းနေရပေါ့။တိလည်းမသိရတဲ့အချိန်ဒီမှာမရှိသေးဘူး
။ဟုတ်ကဲ့ပါဆရာ။ဆရာဒီတန်လွင်မြစ်ကဗမာပြည်ဘက်အချမ်းမှာပေါ့နော်။ဟိုဆယ်တွေစောက်တဲ့အခါမှာဟိုမြစ်ကြောင်းမှာထိခိုက်နိုင်တဲ့အနေအထားပေါ့နော်။ဟိုမှာဆိုရင်မြစ်ကြောင်းမှာကျတဲ့အနေတွေရဲ့အပြောင်းလဲတွေနောက်ပြီးတော့မြစ်ဝကျွန်းပေါ်တစ်လျှောက်မှာထိခိုက်နိုင်ခြင်းရှိတာတွေအဲ့ဒါတွေနည်းနည်းပြောပြပေးပါဆရာ။
မြစ်ကြောင်းနဲ့ပတ်သက်လို့တော့ဒီမြစ်တရားဇာတာတစ်ခုကသူ့ရဲ့ရေဝေရေလဲရစပြီးတော့မြစ်စည်းစင်းနဲ့တစ်လျှောက်လုံးပင်လယ်ဘက်ကိုဖောက်ထွက်တဲ့ဒီပေါ့တစ်လျှောက်လုံးကဒီ river ecosystem တွေနဲ့သူတက်ရောက်မှုတွေအများကြီးရှိတယ်။အဲ့ဒီမှာဒီနံပါတ်၁ကသူစည်းစင်းလာတဲ့မြစ်ကြောင်းတစ်လျှောက်လုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်းလူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနှိစက်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ကယားပြည်နယ်နောက်တစ်ခါကရင်ပြည်နယ်မွန်ပြည်နယ်ကိုဖြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုဒီချက်တဲ့အနေအထားမှာရှိတယ်ဒါတစ်ခုပေါ့နောက်တစ်ခုကဒီမြစ်ကစီးဆင်းလာတဲ့တစ်လျှောက်လုံးဟာနောက်ဆုံးဗမာနိုင်ငံမှာစတန်ရင်မြစ်ဝဘလူးဂျွန်ထိပ်ထားပြီးဆုံးသွားတယ်အဲ့ဒီ area ကတကယ်တမ်းဆိုရင်ပင်လယ်ရေနဲ့ဆက်ဆက်ပြီးတော့ဒီရေကျူးရေငန်ဇက် area ဆိုတာရေကျူးရေငန်ဇက်ဒီဟာစနစ်ပေါ့နော်ဒီ Asura ecosystem ဆိုရှိတယ်အဲ့ဒါနဲ့ပတ်သက်တဲ့ဒီငါးပစွန်တို့ခုနလိုပေါ့ဒီရောတို့ဒီရေမော်တို့စသဖြင့်ဒါတွေကလည်းသဘာဝတရားစတဲ့ငကူတွေကရှိနေကြတယ်တကယ်လို့သာဒီရေစည်းရေလာကိုအပြောင်းလဲလုပ်မယ်ဆိုရင်တော့ဒါဂီယာစနစ်ကသေချာပေါက်ပြောင်းလဲမှာပဲ အဲကြောင့်မို့ဒီတေချာပေါက်ပြောင်းလဲမဲ့ကြီးကစနစ်ပေါ်မှာဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုတော့ကျွန်တော်တို့ဒီမှာမော်ဒန်တက္ကသိုလ်မှာဆိုရင်ဒီတန်လျော့ရမှာရှိနေတယ်နောက်တစ်ခါဖန်တက္ကသိုလ်ရှိတယ်နောက်တစ်ခါကျွန်တော်တောင်ကြီးတက္ကသိုလ်စိုက်ပြီးတက္ကသိုလ်တွေကအကယ်ဒမီပညာရှင်တွေကမြစ်ကြီးကစနစ်ပိုင်းဆိုင်ရာအကယ်ဒမီ knowledge ကြီးနောက်တစ်ခါခုနလူစုရဲ့ biodiversity ဆိုင်ရာ knowledge ကြီးကိုအသေးစိတ်ပေါ့နော်ပညာရဆိုင်ရာလေ့လာမှတ်တမ်းတင်တာတွေတကယ်လို့ပြောင်းလဲရှိခဲ့လို့ရှိရင်အခုကတကယ်လို့ပြောင်းလဲတဲ့ပုံမှာထိရောက်တဲ့စီမံခန့်ခွဲမှုတွေလုပ်မယ်ဆိုရင်လုပ်နိုင်အောင်ကျွန်တော်တို့အခုလက်ရှိဒါတွေကိုအားပေးတိုက်တွန်းပြီးကျွန်တော်တို့ဆောင်ရွက်ပေးနေတာရှိတယ်။အဲသူတို့ဆောင်ရွက်ပေးနေတာသူတို့နဲ့တင်မလုံလောက်ဘူးဒီ socio economic ပိုင်းနေဆိုရင်ခုနကတိုင်းရင်းသားတွေမြစ်တလျှောက်လုံးမှာနေလာတာတိုင်းရင်းသားပေါင်းစုံပဲသူတို့မှာဒီ civil society ဖွဲ့စည်းရေးရှိတယ်။သူတို့ civil society ဖွဲ့စည်းရေးနဲ့ဒီတက္ကသိုလ်တွေနဲ့ပေါင်းပြီးတော့ဘယ်လိုပေါ့နော်ဒီခိုင်မာတဲ့ဒီကျွန်တော်တို့ဒီမြစ်တရားစားတဲ့တံပိုးတွေကိုဖော်ထုတ်နိုင်မယ်သူနဲ့ပတ်သက်တဲ့အဖြစ်အခြေအနေတွေကိုရေလို့သာ EIA SIA တွေကြီးရောက်လုတ်လာမယ်ဆိုလို့ရှိရင်လည်းဘယ်လိုကျွန်တော်ပြည်သူဘက်ကဒီ public consultation လုပ်ပေးနိုင်မလဲနောက်တစ်ခါဘယ်လိုဒီနိုင်ငံတော်ဘက်ကလည်း information တွေပေးနိုင်မလဲဒါတွေကိုကိုယ်တရားစားတဲ့အပေါ်မှာစိုးရင်လို့ပူးပေါင်းဆောင်ရွက်မှုတွေကျွန်တော်လုပ်နေပါတယ
်လောလောဆယ်မှာထင်တာမြင်တာပျက်စီးမှုဘာတွေတွေ့ရပါလဲဆရာအဲတန်တယ်မြင့်ကြောင်းတခြားမှာ
အခုလောလောဆယ်ကတော့ဒီသာသမာစီမံကိန်းတွေဆိုတာက MOU အဆင့်လောက်မှရှိပြီးတော့ counter for ဆင့်တော့မရှိသေးဘူး။ဒါပေမဲ့လို့ဒီ MOU အဆင့်လောက်မှရှိနေတဲ့ဟာကို counter for နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နေတာရှိတယ်။အဲဒီပြင်ဆင်မှုတွေလုပ်နေတဲ့ပုံမှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူး။ EIA SIA ပြည်ပသား regulation ရဆောင်ရွက်တာမရှိတော့ဒေသခံပြည်သူတွေအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်တာမရှိတော့တကယ်ငြိမ်းချမ်းတဲ့အခြေအနေတရားကိုမရနိုင်ဘူး။ဒါကလည်းအမှန်ကပြင်းလင်းမြင်သာမှုအပြည့်အဝနဲ့ဒီညီညာရေးလုံးဝမထိခဲ့ဘူး။ဒီ EIA SIA regulation တွေကိုသိပ္ပံနည်းချက်ကုနာဆောင်ရွက်တာတွေနဲ့ကိုနိုင်ငံတော်အစိုးရဘက်ကနေပြီးကျွန်တော်တို့ဒီပြည်သူလူထုနဲ့အတူဆောင်ရွက်တဲ့အခြေအနေဖြစ်တယ်။ဒါကဒီပြင်ဆင်မှုအခြေအနေပေါ့နော်။တကယ်ကတော့ဒီရေးစည်းရေးလာထိခိုက်မှုလို့ပြောဆိုတာတန်တမာနေမဆောက်သေးတဲ့အတွက်သူ့ရဲ့ထိခိုက်မှုကျွန်တော်မပြောနိုင်သေးဘူး။ဒါပေမဲ့လို့အဲ့ဒီမြို့ဝပိုင်းရဲ့အခြေအနေကြည့်ရတာတော့ရာသီဥတုကြောင့်တော့လည်းကောင်းပေါ့ climate change ကြောင့်တော့လည်းကောင်းဟိုအပေါ်ပိုင်းမှာကျွန်တော်ဤစည်းရေလာကိုတားဆီးမဲ့ရုပ်ပြည်ဘက်ကဆောင်ရွက်ချက်တွေရှိကောင်းရှိမယ်ဒါကြောင့်မို့လို့ဒီမြို့ဝပိုင်းမှာတော့ကျွန်တော်တို့ဒီရင်ကန်ထိုးဖောက်ဝင်ရောက်မှုကရင်နဲ့မတူဘူးကြောင်းလဲမှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့တရားစာတတွေဖြစ်တဲ့ငါးတရားစာတကလည်းကျွန်တော်တို့ဒီမြို့ဝအပါဝင်ပေါ့ဆိုးမှုတွေကျွန်တော်တွေ့ရပါတယ်
အနောစီဝဗေဒပညာရှင်ဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါနော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင် VOE ကနေအခုအတန်လွှင့်နေတဲ့တနအိစီအစအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလဲနားဆင်နိုင်ပါလေရှင်အခုစီစဉ်အဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။အီရန်သမ္မတဟက်ဆန်ရိုဟန်နီကအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးကမ္ဘာအင်အားကြီးအနောက်နိုင်ငံတွေနဲ့အခြေခံသဘောတူညီချက်တရရယူနိုင်ခဲ့မှုဟာအီရန်ရဲ့နျူကလ িয়ার အရေးပေါ်ကာကွယ်ပေးမှာဖြစ်ပြီးနိုင်ငံတကာပိတ်ဆို့တံခတ်မှုတွေကိုရော့ချသွားမဲ့အခွင့်အလမ်းကိုရရှိနိုင်မယ်အကြောင်းပြောဆိုပါရတယ်။ဒီကနေ့တောက်ကြနေနိုင်ငံကိုပြောဆိုတဲ့မင်ကွန်းထဲမှာသမ္မတရိုဟန်နီကနျူကလ িয়ার အရေးသဘောတူညီမှုထဲမှာအီရန်အနေနဲ့ကိုယ်နိုင်ငံနှင်းနှမိတ်ထဲမှာယူရေနီယံဓာတ်သတ္ထုကိုထုတ်လုပ်ခွင့်ရမှာဖြစ်ပြီးဒါဟာငြိမ်းချမ်းတဲ့လုပ်ငန်းရှင်တွေမှာအသုံးပြုမှာလည်းဖြစ်ပါတယ်လူတွေရဲ့ဘဝနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်ကြရာရှိတာတွေကိုလုပ်ရမှာဖြစ်တယ်လို့လည်းသူကပြောဆိုပါတယ်ခင်ဗျာကင်ညာနိုင်ငံအရှေ့ပိုင်းကတက္ကသိုလ်တစ်ခုမှာကြာလပြီးနေ့ကအေရှာဘက်စစ်သေးကြွားတွေဝင်ရောက်စီးနှင်းမှုအတွင်းစစ်သေးကြွား၄ဦးပါဝင်လူပေါင်း148ယောက်သေဆုံးခဲ့ပြီးတဲ့နောက်ကင်ညာပြည်သူတွေဝမ်းနည်းပူဆွေးနေပါတယ်အခုတိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့အေရှာဘက်အဖွဲ့ဝင်နောက်တစ်ဦးဖြစ်တဲ့မိုဟာမက်ခူနိုကိုဖမ်းဆီးနိုင်ရင်ဒေါ်လာ2,200,000စုငွေချမယ်လို့ကင်ညာအစိုးရကပြောဆိုထားပါတယ်ပြီးခဲ့တဲ့လကလူပေါင်း150သေဆုံးခဲ့ရတဲ့ပြင်သစ်နိုင်ငံ Alps တောင်တန်းတွေပေါ်မှာပြတ်ကျခဲ့တဲ့ German Wing လေယာဉ်ကိုတွဲဖက်လေရင်မှုဟာရည်ရွယ်ချက်ရှိရှိနဲ့လေရင်ကိုတမင်တကာပြတ်ကျအောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ယူဆချက်ဟာမနေ့ကရှာတွေ့ခဲ့တဲ့ဒုတိယမှတ်တမ်းတင်ဆက် Black Box ကရရှိခဲ့တဲ့အချက်လက်တွေကနေပိုးပြီးခိုင်မာသွားစေတယ်လို့ပြင်သစ်စုံစမ်းစစ်ဆေးမှုတွေကပြောဆိုပါရခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားခဲ့တာပါဒီညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brian Magulia ဖြစ်ပါတယ်ကျွန်မကတော့ခွာညူပါရှင် VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့ Nanometer 32 40 48တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တောထရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.